Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်ကနေ2015ခုနှစ်မတ်လ5ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။တော်ရရှိနေအောင်ရှင်းလင်းချမ်းမြေ့ကြပါစီခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။ဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့တောင်ကိုရီးယားဆိုင်ရာ American သားမကြီးဟာတိုက်ခိုက်ခံရပါတယ်ယူကရိန်းအပြစ်ခံရစေသဘောတူညီချက်ကိုချုပ်ဖောက်မှုဖြစ်ခင်ရုရှားဘော်ပိတ်ဆို့တိုက်ခတ်မှုတွေချမှတ်မယ်လို့ချမှတ်ဖို့အမေရိကန်ကစီစဉ်နေပါတယ်အတိုက်ခံခေါင်းဆောင်ဘော်ရစ်နင်ဆော့အသက်ခံရတာဟာရုရှားအတွက်အရှက်ရစရာဖြစ်တယ်လို့သမ္မတပူတင်ကပြောလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမအင်ဂျင်နိုင်တဲ့အတူတင်ပြပေးသမှာပါခင်ဗ
ျကောင်းပါပြီခင်ဗျအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရတဲ့အထက်မှာဆိုရင်တော့
ကျောင်းသားတွေသတိမှောက်ဆန်းတဲ့ကြီးကျက်နေတာကိုတားဆီးခါတယ်တားဆီးတဲ့အခါမှာ
ပညာရေးဥပဒေပြင်ဆင်ရေးလွှတ်တော်ကြားနာပွဲရွေးချယ်ဆိုင်မှုကိစ္စနဲ့ပတ်သက်ပြီးတော့ NNER ကိုစလေဒေါက်တာသိန်းနိုင်ပြောဆိုသွားတာဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ကိုကန်တိုက်ပွဲကိစ္စမှာ UWSA ပါဝင်နေဆိုပြီးတော့မှာပြင်ပြောဆိုမိခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်အကြီးအကဲတယောက်က UWSA ကိုတွေးဆုံပြောကြားခဲ့တဲ့အကြောင်းမြန်မာအစိုးရရဲ့တွေးခွဲလှုပ်ဆောင်တဲ့မူဝါဒအပေါ် KNPP KNY တိုးတက်ရေးပါတီကရှုံချလိုက်တဲ့အကြောင်းစာတွေကိုတင်ဆက်ပေးဖို့ရှိပါတယ်နိုင်ငံတကာသတင်းဆောင်ပါနှစ်ပုဒ်ကိုလည်းနားဆင်ကြရမှာပါဒုတိယပိုင်းမှာတော့ဥကြော်စံသားရဲ့မြန်မာအရေးကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အတိုက်ခံကောင်းဆောင် Boris Nemtsov အသက်ခံလိုက်ရတာဟာရုရှားနိုင်ငံအတွက်အရှက်အယစရာကောင်းတဲ့ဖြစ်ရဖြစ်ကြောင်းသမ္မတ Vladimir Putin ကပြောကြားလိုက်ပြီးနာမည်ကြီးပုဂ္ဂိုလ်တွေအသက်ခံရတာအထူးသဖြင့်နိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ကြံတပ်ဖြတ်ခံရတဲ့အမှုတွေကိုအာရုံစိုက်လှုပ်ဆောင်ကြဖို့ရဲတပ်ဖွဲ့ကိုပုတ်ထုတ်နေမှာသမ္မတ Putin ကညွှန်ကြားလိုက်ပါတယ်အသည့်ဖြစ်နေတဲ့အမှုတွေရောအရင်ကဖြစ်သွားခဲ့တဲ့ရာဇဝတ်မှုတွေကိုပါဖြေရှင်းဖို့လိုအပ်ကြောင်းပြည်ထောင်ဝန်ကြီးဌာနကအရာရှိတွေနဲ့ပြုလုပ်တဲ့စီဝိုးပွဲမှာသမ္မတပူတင်ကပြောလိုက်တာဖြစ်ပါတယ်ဒီစီဝိုးပွဲကိုရုပ်မြင်သံကြားကလည်းတရားပြသခဲ့ပါတယ
် Самое серьёзное внимание следует уделить резонансным преступлениям в том числе и с политической подоплёкой
နိုင်ငံရေးရည်ရွယ်ချက်နဲ့ဖြစ်သွားတဲ့ရာဇဝမှုတွေအပါအဝင်နာမည်ကြီးပုဂ္ဂိုလ်တွေရဲ့အမှုတွေကိုအထုအယုံဆိုင်လွှတ်ဆောင်ကြဖို့လိုအပ်ကြောင်းဒါမှလည်းမကြင်ကဖြစ်သွားခဲ့တဲ့အရှက်ရစရာအဖြစ်ဆိုးတွေကနေရုရှားနိုင်ငံအနေနဲ့ရုံထွက်နိုင်မှာဖြစ်ကြောင်းမြို့လေကောင်မှာ Boris Nemtsov အသက်ခံရတဲ့ကိစ္စကိုသူ့အနေနဲ့ဆိုလိုတာဖြစ်ကြောင်းသမ္မတပူတင်ကပြောသွားတာဖြစ်ပါတယ် Boris Nemtsov လှုပ်ကြံတပ်ဖြတ်မှုမှာပေါ်ဝင်ပတ်သက်တယ်လို့တန်တရားရှိသူကိုသိရှိထားပြီးဖြစ်ကြောင်းလုံခြုံရေးအေဂျင်စီအကြီးအကဲပြောတာကိုကိုးကားပြီးအစိုးရပိုင်း Interfax သတင်းအေဂျင်စီမှဖော်ပြထားပါတယ်တန်တရားရှိသူဆိုတာအများအားရှိနေကြောင်းလဲဘ ਹੁ အစိုးရလုံခြုံရေးဌာနအကြီးအကဲ Alexander Potnikov ကပြောပြီးမဲ့အမှုဟာစုံစမ်းစစ်ဆေးဆဲဖြစ်တဲ့အတွက်အသေးစိတ်ကိုပြောလို့မရဘူးလို့သူကပြောပါတယ
်ပြီးခဲ့တဲ့လကMinsk မြို့မှာသဘောတူညီထားတဲ့ Ukraine အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုရုရှားကဆက်ပြီးတော့ချိုးဖောက်နေမယ်ဆိုရင်ရုရှားကိုနောက်ထပ်စီးပွားရေးပိတ်ဆို့ဖို့နီးလန်းသစ်တွေကို American အစိုးရကစဉ်းစားနေတယ်လို့ American ထိပ်တန်းအရာရှိတက်ဦးကပြောပါတယ်။ဒါအပြင် American ကိုယ်စားလှယ်အဖွဲ့ကိုမဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဥရောပကိုဆေးလွှတ်မှာဖြစ်တယ်လို့လည်းဆိုပါတယ်။ဗုဒ္ဓဘုနေ့ကအောက်လွှတ်တော်နိုင်ငံသားရေးကော်မတီမှကျင်းပတဲ့ကြားနာပွဲမှာရုရှားဆိုရပေါ်စီးပွားရေးပိတ်ဆို့မှုအသစ်တွေကိုချမှတ်ဖို့ရှိကြောင်းလက်ထောက်နိုင်ငံသားရေးဝန်ကြီးဗစ်တိုရီယာနျူးလန်ကပြောသွားတာပါပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းယူကရိန်းအရှေ့ခြမ်းကမြေပြင်တိုက်ပွဲတွေထပ်ပြီးဖြစ်လာတာကိုအမေရိကန်အစိုးရကစိုးရိမ်နေတဲ့အကြောင်းလဲနျူးလန်ကပြောပါတယ်ဒါပေမဲ့လို့ယူကရိန်းကိုလက်နက်တွေထောက်ပံ့ကူညီဖို့ဆိုတာကိုတော့တပ်ပမအိုဘားမားအနေနဲ့ဆုံးဖြတ်ချက်မပေးသေးဘူးလို့ပြောသွားပါတယ်ရှင်
ယူကရိန်းနိုင်ငံအရှေ့ပိုင်းခွဲထွက်ရေးသဘုံနေထိန်းချုပ်ထားတဲ့နေပြည်တော်မှာမိုင်းတွင်းပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်ဒါဇင်နဲ့ချီပျောက်ဆုံးနေပြီးတချို့လည်းသေဆုံးသွားပြီးဆိုတဲ့အဆိုးရွားမှုတွေဖြစ်ပေါ်နေပါတယ်။ဒီဒေသကိုမကြာခဏထိမှန်လေးရှိတဲ့အမြောက်ဆန်တဲ့ကြောင့်မိုင်းနှင်းတွေပြိုကျတာမဖြစ်နိုင်ကြောင်းဒွန်ညက်စတေတာမှာခြေကုပ်ယူထားတဲ့ခွဲထွက်ရေးသဘုံအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒွန်ညက်စတေတာကဇာစီယတ်ကိုမိုင်းတွင်းမှာကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ဆောင်နေစေဖြစ်ပါတယ်။မိုင်းတွင်းကနေအလောင်း၅လောင်းတင်လာတာကိုတွေ့ရကြောင်းအသက်မသေးပဲကြံရစ်သူမိုင်းလုံသားတွေကပြောပါတယ်။အဆောင်မိုင်းတွင်းကတော့လူ33ရောင်းလောက်သေဆုံးခဲ့တယ်လို့ယူကရိန်းအစိုးရဘက်ကပြောဆိုခဲ့ပြီးအဲ့ဒီအရေးအတွက်ကိုအတည်မပြုနိုင်ဘူးလို့နောက်ပိုင်းမှာပြန်ပြင်ပြောခဲ့ပါတယ်။မိုင်းတွင်းပောက်ကွဲတဲ့အချိန်မှာအထက်မှာအလုသမား200လောက်ရှိခဲ့ကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ်။ပောက်ကွဲမှုဘာကြောင့်ဖြစ်တယ်ဆိုတော့မသိရသေးပါဘူး
။ NSA ထောင်လန့်မှုအစီအစဉ်တွေကိုဖောက်ချခဲ့တဲ့ Contractor Howe Edward Snowden ဟာ သူ့ရဲ့မွေးရည်မြေဖြစ်တဲ့အမေရိကန်ပြည်ထောင်စုကိုပြန်လာဖို့အမေရိကန်နဲ့ဂျာမန်ရှစ်နေတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့အက်ဒဝတ်စနိုဒန်ရဲ့ရှစ်ရုရှားရှစ်နေအန်တာအနာတိုလီကူချာရီနာကပြောလိုက်ပါတယ်။စနိုဒန်အကြောင်းရေးသားထားတဲ့သူ့ရဲ့အစာအုပ်အတွက်အင်္ဂါနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာရှစ်နေကအခုလိုပြောသွားတာပါ။ဒါအပြင်အင်္ဂါနေ့ပုံမှန်ကျင်းပတဲ့အမေရိကန်နိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရအမျိုးသမီးမာရီဟော့ဖ်ကလည်းစနိုဒန်အနေနဲ့အမေရိကန်ကိုပြန်လာတင်ကြောင်းပြောသွားပါတယ်။ NSA ထောင်လဲရေးအစီအစဉ်တွေကိုဖောက်ချခဲ့တာကြောင့်စနိုဒန်အနေနဲ့တရားဥပဒေအရရင်ဆိုင်ဖို့အမေရိကန်ပြည်ထောင်စုကလိုလားနေတာပါရှင
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးမတ်လစ်ပတ်ဟာဆိုးမျိုးမှာအမည်မသိသူတဦးရဲ့တိုက်ခိုက်ခြင်းခံလိုက်ရပါတယ်။သမ္မတကြီးလစ်ပတ်ကိုစေကူတမှုပေးဖို့အတွက်ဆေးရုံကိုခေါ်ယူသွားကြောင်းဒေသခံသတင်းတွေမှာဖော်ပြထားပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးသူ့ရဲ့ညာဘက်လက်ကမျက်နှာကိုအုပ်ထားပြီးတော့ဘဲဘက်လက်မှာလည်းသွေးတွေဆွန့်ထင်းနေတဲ့သမ္မတကြီးရဲ့ပုံကိုတောင်ကိုရီးယားရုပ်မြင်သံကြားသတင်းတွေမှာပြသခဲ့ပါတယ်။သူ့အနေနဲ့ဘလောက်ထိထိခိုက်ဒဏ်ရာရသွားတယ်ဆိုတာတော့အသေးစိတ်မသိရသေးပါဘူး။အခုအီရန်နျူကလ িয়ার သတင်းဘက်ကိုဆက်ပါမယ်။အီရန်နိုင်ငံနဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေမှာအရင်ကတည်းကဆိုင်တိုးတက်မှုတချို့ရှိပေမဲ့တိတာတဲ့သဘောထားကွဲပြားမှုအများအပြားအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်တွေချဖို့လိုအပ်နေသေးတယ်လို့အမေရိကန်နိုင်ငံသားကြီးဂျွန်ကယ်ရီကပြောပါတယ်။ဆွစ်ဇာလန်နိုင်ငံအပန်းဖြေကမ်းခြေမြို့မှာအီရန်နိုင်ငံသားကြီးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ဖ်နဲ့ပြုလုပ်တဲ့ဆွေးနွေးပွဲရဲ့၃ရက်မြောက်နေ့အပြီးပုံထုံးနေ့မှာဝန်ကြီးကယ်ရီကအဲဒီလိုပြောလိုက်တာပါ။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ခြင်းမရှိတဲ့ဘက်ကိုဦးတည်စေမဲ့မှန်ကန်တဲ့သဘောတူညီချက်မျိုးရနိုင်ဖို့အဓိကထားဆွေးနွေးနေကြခြင်းဖြစ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ်။ဒါအပြင်ရရှိလာမဲ့သဘောတူညီချက်ကနေနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အီရန်နိုင်ငံကကမ္ဘာကြီးကိုကြီးမားတဲ့အန္တရာယ်ပြုစေမဲ့အရေးကလည်းအကာအကွယ်ပေးမဲ့သဘောတူညီမှုမျိုးဖြစ်ဖို့လိုတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။
2013ခုနှစ်ကဘော့စတန်မြို့မာရသွန်အပြေးပြိုင်ပွဲဘုံခွဲတိုက်ခိုက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ဇိုခါဇာနာရက်ဖ်အနေနဲ့အဲ့ဒီဘုံခွဲမှုမှာကူညီဆောင်ရွက်ခဲ့ပေမဲ့နောက်ွယ်ကအဓိကစီစဉ်သူဟာသူ့ကိုဖြစ်ကြောင်းနဲ့ဇာနာရက်ဖ်နဲ့ဇာနာရက်ဖ်ရဲ့ရှေ့နေကပြောပါရယ်လူ3ဦးသေဆုံးပြီး264ဦးထိခိုက်ဒဏ်ရာရသွားခဲ့တဲ့2013ခုနှစ်ဘော့စတန်မာရသွန်အပြေးပြိုင်ပွဲပန်းနိုင်အနည်းမှာဖြစ်သွားခဲ့တဲ့ပောက်ကွဲမှုနှစ်ခုအတွက်ပြစ်မှုထင်ရှားခဲ့ရင်တေဒန်နဲ့ရင်ဆိုင်ရမယ့်သူဟာသူ့ရဲ့အမှုဒေသဖြစ်ကြောင်းရှေ့နေဂျူဒီကလကပြောပါရယ်ဇိုခါဇာနာရက်ဖ်နေနဲ့အပြစ်မရှိပါဘူးလို့တရားခံဘက်ကရှောက်လဲချက်ပေးမှာမဟုတ်ကြောင်းဒီအမှုအတွက်ကြားနာစစ်ဆေးမှုစတင်တဲ့ပထမနေ့မှာပဲအမေရိကန်ပြည်ထောင်စုအတွင်းတေဒန်ပေးမှုတွေနဲ့ပတ်သက်လို့ဥပဒေရေးရာကျွမ်းကျင်သူတအုပ်လည်းဖြစ်တဲ့ရှေ့နေကပြောပါရရှင
်အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမစ်ဆူရီပြည်နယ်ဖာဂါဆွန်မြို့ရဲဌာနဟာမြို့ကန်လူမဲတွေအပေါ်လိုအပ်တာတွေအင်အားသုံးကန်တွေတာအကြောင်းပြချက်မခံလုံပဲဖမ်းဆီးတာတွေပြုလုပ်ပြီးသူတို့ရဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်နေကြောင်းအမေရိကန်တရားရေးဌာနကဗိုလ်ထုတ်ကထုတ်ပြန်တဲ့အစီရင်ခံစာမှာကောက်ချက်ချထားပါတယ်။ဒီအစီရင်ခံစာဟာမနစ်ကလက်နက်မဲ့စစ်ကြောတဲ့လူမဲတူဦးဖြစ်တဲ့မိုက်ကယ်ဘရောင်းနဲ့လက်မပေါ်မှာထိတဲ့ရင်ဆိုင်မှုဖြစ်ပြီးလူပြူရဲ့အရာရှိကပြစ်ဒဏ်မှုဖြစ်ပြီးတဲ့နောက်6လအချိန်ယူပြုလုပ်ထားတဲ့စုံစမ်းစစ်ဆေးမှုကထွက်လာတဲ့ရလဒ်ကိုထုတ်ပြန်တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတရားရေးဌာနကဖာဂါဆန်ရဲဌာနရဲ့လုပ်ရအပေါ်အဲ့ဒီလိုကောက်ချက်ချလိုက်ပေမဲ့လည်းအခုအချိန်မှာယာရုကအနားယူသွားပြီဖြစ်တဲ့အဲ့ဒီလူပြူရဲအရာရှိဒါရန်ဝယ်လ်ဆန်အပေါ်နိုင်ငံသားအခွင့်အရေးချိုးဖောက်မှုနဲ့ဆွဲချက်မတင်ဖို့ဆုံးဖြတ်လိုက်ပါတယ်။ရဲအရာရှိဒါရန်ဝယ်လ်ဆန်အနေနဲ့သူ့အသက်အန္တရာယ်ရှိတဲ့အတွက်ပြစ်တက်ခဲ့တယ်ဆိုတာမဟုတ်မှန်ကြောင်းပြောလို့မရနိုင်ကြောင်းနောက်မိုက်ကယ်ဘရောင်းကလက်မြောက်ပြီးမပြစ်ဖို့ပြောတယ်ဆိုတဲ့အထောက်အထားလည်းမပြနိုင်ကြောင်းပြည်ထောင်စုတရားရေးဌာနကကောက်ချက်ချခဲ့ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာမူရင်မှောင်ခုမှုနဲ့ဖမ်းဆီးခံထားရတဲ့ဩစတြေးလျနိုင်ငံသား2ဦးကိုဘာလီအချင်းတောင်ကနေတေဒန်နဲ့ကွပ်မြင့်မဲ့ဂျွန်တဂျွန်ကိုခေါ်ဆောင်သွားပါပြီ။အသက်32နှစ်အရွယ်အန်ဒရူးချန်နဲ့33နှစ်အရွယ်မိုင်ရန်ဆူကာမာရန်အပါအဝင်နိုင်ဂျီးရီးယားနယ်ပွားစပိန်နိုင်ငံသား3ဦးကိုဂျွန်တဂျွန်မှာရှိတဲ့အချင်းတောင်ကိုပြောင်းရွှေ့လိုက်တာပါ။ဒါအပြင်နောက်ထပ်နိုင်ဂျီးရီးယား2ဦး ဖိလစ်ပိုင်နိုင်ငံသူတအူးနဲ့ဘရာဇီးလ်၊ပြင်သစ်၊ဂါနာ၊အင်ဒိုနီးရှားနိုင်ငံတွေကမူးယစ်မှောင်ခိုသူ၄ဦးကိုလည်းအလားတူကွပ်မျက်ဖို့ရက်သတ်မှတ်ထားပြီးသားဖြစ်ပါတယ်။အခုချိန်ထိနယူးဆာကာဘန်ဂန်ဂျွန်းအကျဉ်းထောင်ကိုရွှေ့ပြောင်းလိုက်တဲ့အကျဉ်းသားဦးရေအတိအကျမသိရသေးပါဘူး။အကျဉ်းသားတွေကိုတနက်နဲ့ပြစ်တတ်တဲ့အဲ့ဒီအကျဉ်းထောင်မှာမကြာခင်ရက်ပိုင်းအတွင်းသူတို့ကွပ်မျက်ခံရမှာဖြစ်ပါတယ်။2005ခုနှစ်ဘာလီလေစိတ်မှာဘာလီ9လို့ခေါ်တဲ့ဩစတြေးလျနိုင်ငံသား၉ဦးဖမ်းဆီးခံရတဲ့အမှုမှာချန်နဲ့ဆူကာမူရန်တို့နှစ်ဦးဟာခေါင်းဆောင်တွေဖြစ်တယ်လို့သတ်မှတ်ခံထားရပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျ။အခုချင်းကစပြီးတော့သတင်းလွှာတွေကိုတင်ပြပေးပါတော့မယ်။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်နေပြည်တော်အမျိုးသားလွှတ်တော်မှာကြားနာပွဲကျင်းပဖို့တက်မှတ်ထားတဲ့မတ်လ9ရက်ကိုရွှေ့ဆိုင်းပေးဖို့အတွက် NNER ကမြစ်တာရက်ခံလိုက်ပါတယ်။လက်ရှိကျောင်းသားတပိတ်ကိုအစိုးရကကင်တွယ်ဖြစ်ရှင်းမဲ့အလားအလာကိုအထူးစိုးရိမ်မကင်ဖြစ်နေတာကြောင့်လွှတ်တော်ကြားနာပွဲကိုရွှေ့ဆိုင်းဖို့ပန်ကြားလိုက်တာဖြစ်တယ်လို့ NNER ရဲ့ကိုယ်စားလှယ်ဒေါက်တာသင်းတွင်ကပြောပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပါလိမ့်မယ်
။ရန်ကုန်မြို့ကိုဝင်မဲ့ကျောင်းသားတပိတ်စစ်ကြောင်းကိုပဲခူးတိုင်းလက်ပန်းမြို့မှာလုံခြုံရေးရဲတွေကပိတ်ဆို့ထားပြီးအခြေအနေတွေတင်းမာနေတဲ့အချိန်မက်လ9ရက်နေ့အမျိုးသားလွှတ်တော်မှာကျင်းပမဲ့ပညာရေးဥပဒေပြင်ဆင်ရေးကြားနာပွဲကိုကျောင်းသားကိုယ်စားလှယ်တွေအနေနဲ့တက်ရောက်နိုင်ခြင်းရှိမှာမဟုတ်တဲ့အတွက်စီစဉ်ထားတဲ့ရက်ရွှေ့ဆိုင်းပေးဖို့တက်ဆိုင်ရာကိုတင်ပြထားတဲ့အကြောင်းပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကိုယ်စားလှယ်ဒေါက်တာသိန်းလွင်ကပြောပါရစေ။
ကျွန်တော်တို့9ရက်နေ့မှာကျွန်တော်တို့ချိန်ထားတဲ့လွှတ်တော်ကြားနာပွဲကိုကျွန်တော်ရက်ရွှေ့ဖို့ကျွန်တော်တင်ပြလိုက်တယ်။ဘာကြောင့်လဲဆိုတော့ဒီကျောင်းသားတွေတပိတ်မှောက်ဆန်းတဲ့ကြည့်တဲ့နေရာကိုတားဆီးထားတယ်တားဆီးတဲ့အခါမှာအဲတပိတ်မှောက်ဆန်းတဲ့ဘက်မှာပါတဲ့ကျောင်းသားကောင်းဆောင်တွေကဒီလွှတ်တော်ကျန်တဲ့ဘက်မှာသူတို့မတက်နိုင်ဘူးဆိုတော့ကျွန်တော်တို့စိုးရိမ်တာကတပိတ်မှောက်ဆန်းတဲ့ကျောင်းသားတွေကတားဆီးတယ်ချင်းချောက်တာမျိုးရှိတယ်နောက်ဖန်ဆင်းတဲ့အလားအလာရှိတယ်ဆိုတော့အဲ့ဒီပုံမှာကျွန်တော်စိုးရိမ်တယ်ဒီစိုးရိမ်တဲ့လူချင်းမင်းမဒီကျောင်းသားတွေလည်းမတက်နိုင်ဘူးသူတို့ရဲ့ကျန်တာဘက်မှာအဲကျောင်းသားဆန္ဒပြပွဲကလည်းချင်းချောက်ခံရတဲ့အခြေအနေမှရှိတယ်။အဲဒါကြောင့်ကျွန်တော်အင်မီယာကဒီလိုအခြေအနေမျိုးမှာတော့ကျောင်းသားပွဲမှာမတော်တင်သေးဘူး။ကျောင်းသားတွေလည်းဒါကိုယ်တိုင်တက်ရောက်နိုင်ပြီးနောက်သူတို့ဒီမောက်ရှိကြောင်းလည်းအန်ဒီရမရှိတော့ဘူး။အေးချင်းရမယ်ဆိုရင်တော့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ပြန်တက်နိုင်မယ်ရှိပြီးတော့အင်မီယာကျွန်တော်တို့ကျင်းပပြထောက်တာပါ
။ကျောင်းသားတွေဘက်ကအခုလွှတ်တော်ကျောင်းသားပွဲကိုသူတို့ဘာကြောင့်မတက်နိုင်တာလဲရှင
်။တားဆီးထားတဲ့အတွက်ဒီကျောင်းတားဆီးထားတဲ့အခါမှာကျောင်းသားတွေရှိဆက်သွားလို့မရဘူးဒီမှာအလုံးစုံရေးနဲ့ရန်ထားတယ်ဒီလိုချင်းမျိုးမှာသူတပိမောက်တဲ့ကျောင်းသားခေါင်းဆောင်တွေကသူတပိမောက်တဲ့သူတို့ဟာကျောင်းသားတွေကိုစွန့်ခွာပြီးတော့သူတို့မသွားနိုင်ဘူးသူတို့ပြောတယ်ဒီအတွက်သူတို့ဟာမတက်နိုင်ဘူးအ
ဲ့တော့ဒီလိုအခြေအနေဒီတိုင်းသွားမယ်အာကျောင်းသားတွေကိုတတိပေးတာတွေထုတ်ပြန်ကြေညာတယ်ညီမအစိုးရဘက်ကဆိုတော့နောက်ဆက်တဲ့အကျိုးဘာတွေဖြစ်လာနိုင်မလဲရှင
်ခုကျွန်တော်တို့ဟာလေးဝန်ဆိုင်သဘောတူညီချက်မှာရှိခဲ့တယ်ကတပိမောက်ဆန္ဒပြတာဒီကောဆန္ဒပြပွဲမှာပါတဲ့ကျောင်းသားတွေကအားပေးကူညီတဲ့သူကအရေးယူခြင်းဖန်ဆင်းခြင်းမလုပ်ပါဘူးသူတဘောတူချက်ရှိတယ်။ဆိုတော့အဲ့ဒါကအဲ့ဒီဘောတူချက်ကိုဟာချုပ်ပေါက်နေတဲ့သဘောရောက်နေတယ်။ဆိုတော့ဒါမလုပ်တင်ဘူးနော်ဆန္ဒပြတာအေးအေးထင်ထင်ပဲဖြစ်တယ်။ဆိုတဲ့အခါကျတော့ဒီကျောင်းသားတွေကိုဒါသူတို့ဖြစ်ချင်တဲ့ဟာအေးအေးထင်ထင်ဖြစ်တဲ့ဖန်ဆင်းတာချင်းချောက်တာဒီဟာမလုပ်တင်ဘူးသူကျွန်တော်မြင်တယ်
။လက်ရှိလက်ပန်းကကျောင်းသားတပိတ်စစ်ကြောင်းအနေနဲ့အစိုးရအာဏာပိုင်တွေပြောထားတဲ့အတိုင်းလူစုခွဲဖို့အမိန့်ကိုမလိုက်နာဘူးဆိုရင်ကျောင်းသားတွေကိုအရေးယူမှာဖြစ်တယ်လို့ပြည်ကြားရေးဝန်ကြီးဦးရဲထွတ်ကပြောထားကြောင်း AFP သတင်းမှဖော်ပြထားပါတယ်။ဗုဒ္ဓဘုနေ့ကထုတ်ပြန်တဲ့ NNER ရဲ့ကြေညာချက်မှာတော့အစိုးရလွှတ်တော်ကျောင်းသားနဲ့ NNER ကိုယ်စားလှယ်တွေပါဝင်တဲ့လေးပွဲဆိုင်ဆွေးနွေးသဘောတူညီချက်အရတပိတ်မောက်ကျောင်းသားတွေထောက်ခံအားပေးကူညီနေသူတွေကိုချိန်ချောက်ဖမ်းဆီးအကြမ်းဖက်ဖြိုခွဲတာအရေးယူတာတွေမဟုတ်ဘူး။
အင်ဂျင်နီယာပြောပြသွားတာပါ။ဝပီတွေးဆညင်ညူရေးအဖွဲ့ဖြစ်တဲ့ UWSC ရဲ့တာဝန်ရှိသူတွေကိုဒုတိယဗိုလ်ချုပ်ကြီးအောင်တန်းထွတ်ကလာရှိုးမှာခေါ်ယူတွေ့ဆုံပြီးတော့ကာကွယ်ရေးဝန်ကြီးဌာနကကိုးကန်တိုက်ပွဲမှာ UWSC ပါဝင်ခဲ့တယ်လို့ထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးတော့မှားယွင်းလာတာဖြစ်တဲ့အကြောင်းရှင်းလင်းခဲ့တယ်လို့သိရပါတယ်။အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မေခါကအခုလိုမေးမြန်းတင်ဆက်ထားပါတယ်
။ဟုတ်ကဲ့ပါ။ကာကွယ်ရေးဝန်ကြီးဌာနစစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်တန်းထွတ်ကဝပီသွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA ကတာဝန်ရှိပုဂ္ဂိုလ်တွေကိုလာရှုံမြို့အရှိမြောင်ပိုင်းတိုင်းစစ်ဌာနချုပ်မှာခေါ်ယူတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာကိုကန့်ဒေတာတိုက်ပွဲတွေမှာ UWSA ပါဝင်တယ်လို့ ဖေဖော်ဝါရီ21ရက်နေ့ကကျင်းပတဲ့ကာကွယ်ရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းပြောကြားခဲ့တာနဲ့ပတ်သက်ပြီးရှင်းလင်းခဲ့တယ်လို့ UUSA ပြန်ကြားရေးတာဝန်ခံဦးအောင်မြင့်ကပြောပါတယ
်ဒုတိယဗိုလ်ချုပ်ကြီးအန်တန်တော့နာလာရှိုတိုင်းမူအဲတို့ကနေပြီးတော့ကျွန်တော်တို့ကိုယ်စလဲပေါ့နန်းတစ်ပကကျွန်တော်တို့တက်ကိုယ်စလဲကိုဖိတ်ပါတယ်အဲမနေ့ကကျွန်တော်တို့တမဟာမှုသူ့အိုင်လုံးကဟိုလာရှိုကိုသွားပါတယ်အဲတိုင်းမူနဲ့ရောဒုတိယပုဂ္ဂိုလ်ကြီးနဲ့လည်းသွားတွေ့ပါတယ်တို့ဟိုဘာလို့တရင်လာရှင်းလင်းပွဲပြောတာဆိုတာမပါတယ်ဆိုတဲ့အကြောင်းအဲနာဟွာကဟိုကိုကန်းမှာတို့မူလပြောတာကတရင်လေးရင်ခုခစည်းပုံကတမဟာတစ်ခုဖွဲ့စည်းပုံနဲ့ဝင်ပါဝင်တိုက်ခိုက်နေတယ်လို့ပြောတာဟုတ်အဲဒီတော့ဒီကိစ္စတို့မပါတယ်တို့ဘာလို့ဟွာကပါဝင်ပတ်သက်မှုမရှိပါဘူးဆိုပြောပါတယ
်လက်ရှိဖြစ်ပွားနေတဲ့ကိုကန်းစစ်ပွဲမှာ UWSA ကမပါဝင်ကြောင်းနိုင်ငံတော်သမ္မတစီကိုတရားဝင်စပို့ပြီးနောက်ပိုင်းမှာအခုလိုခေါ်ယူတွေ့ဆုံခဲ့တာဖြစ်ပါတယ်။ကိုကန့်တိုက်ပွဲတွေမှာတိုင်းရင်းသားတပ်ဖွဲ့တွေပါဝင်တယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာနဲ့ပတ်သက်ပြီးဦးအောင်မြင့်ကအခုလိုတုံ့တက်လိုက်ပါတယ်
။ဟောရှမ်းပြည်နယ်မှာရှိတဲ့ဒီအဖွဲ့ကြီးတွေအားလုံးကိုပဲဟိုဆက်ဆက်ထားလက်ညှိုးထိုးထားတာဖြစ်တယ်။ဒီတော့ကျွန်တော်တို့မှာကခံစားမှုတစ်ခုကသာဆိုလို့ရှိရင်တိုင်းပြည်ရဲ့ငြိမ်းချမ်းရေးဘယ်လိုဆက်သွားကြမလဲတိုင်းပြည်ရဲ့ငြိမ်းချမ်းရေးအစိုးရကမလိုချင်လို့လားတိုင်းပြည်ရဲ့ငြိမ်းချမ်းရေးတပ်မတော်ကမလိုချင်လို့လားအဲဒီကိစ္စလေးတွေပေါ်ပေါက်ပါလေအဲစဉ်းစားရပါလေ
ခေါ်ယူတွေ့ဆုံတာနဲ့ပတ်သက်ပြီးလာရှိုးမြို့မှာအရှိတ်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းရမှာတော့လက်ခံဖြေဆိုတာမရှိခဲ့ပါဘူးမီဒီယာတွေကိုဆက်သွယ်ဖို့ပေးထားတဲ့တပ်မတော်ဖုန်းနံပါတ်တွေကိုထပ်မံဆက်သွယ်ရမှာလဲပြန်လည်ဖြေကြားခဲ့တာမရှိခဲ့ပါဘူးလက်ရှိဖြစ်ပွားနေတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းစစ်ပွဲတွေနဲ့ပတ်သက်ပြီး UWSA ကပြန်ကြားရေးတာဝန်ခံဦးအောင်မြင့်ကအခုလိုတုံ့တက်ပါတယ်
။ဒါကတော့တိုင်းရင်းသားအချင်းချင်းရဲ့စစ်ပွဲပဲလေ။ကိုကန့်ကွန်ပြစင်းတော်မှခင်ဗျားနိုင်ငံတော်ကနေပြီးတော့အထူးဒေသနဲ့ဥက္ကဋ္ဌအနေနဲ့သူ့ကိုဘာလို့ခတ်ခဲ့ပူးလာပဲလေ။49ခုနှစ်ကအခြေခံဥပဒေကနေပြီးတော့အတီးပြုတ်လိုက်ပြီးတဲ့နောက်မှာကိုကန့်လူမျိုးဟာဆိုလို့ရှိရင်မြန်မာပြည်135တိုင်းရင်းသားလူမျိုးတွေကတစ်မျိုးဖြစ်ပါတယ်။ကိုကန့်လူမျိုးပြောတဲ့စကားကတိကျစကားပဲလေဗျာ။ကိုကန့်ဒေသမှာအရင်တော့ဆိုရင်ဗမာလူပြောတတ်တဲ့လူကထက်ရှားရှားပဲလေ။အဲဒါကြောင့်မို့တိကျစကားပြောလို့ဆိုတာတိကျကပါဝင်လာတယ်ဆိုတာဒါရှင်းအောင်အရင်တော့မှာဖြစ်ပါတယ်။
ပြီးခဲ့တဲ့ February 21ရက်နေ့ကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတရုတ်ကြေးစားစစ်သားတွေနဲ့အတူဝအဖွဲ့ UWSA မိုင်းလာအဖွဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ DNLA SSA ဝန်ဟိုင်းတို့ပါဝင်ပတ်သက်နေတယ်လို့ဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကပြောဆိုထားပါတယ်ဒီလိုထုတ်ပြန်ပြီးမှ KIA SSA ဝန်ဟိုင်းဝအဖွဲ့ UWSA နဲ့မိုင်းလာအဖွဲ့တို့ကကိုကန့်တိုက်ပွဲတွေမှာမပါဝင်ကြောင်းဆွဆွဲပြောဆိုတာဒါဖြစ်ကြောင်းထုတ်ဖော်ပြောဆိုထားပါတယ်ရှင်
။ VOE သတင်းတော်မတ်မီခဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့အဲ့ဒီလက်ရှိစီးရီးတင်းမာနေတဲ့ရှမ်းပြည်နယ်ကိုကန့်တိုက်ပွဲမှာမြန်မာအစိုးရရဲ့တွေးခွဲဝါဒဖြန့်ချီရေးလုပ်ငန်းတွေအပေါ်မှာ KNPP လို့ခေါ်တဲ့ကရင်နီမျိုးသားဒီမိုကရက်တစ်ပါတီကနေကန့်ကွက်ရှုံ့ချလိုက်ပါတယ်။ပါတီရဲ့ဆန္ဒကြေညာကွန်ကရစ်ကနေပြီးတော့နှစ်ပတ်လည်ပါတီဘိုးကော်မတီအစည်းအဝေးမှာသဘောထားကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါအပြင်ကြောင်းသားတပိတ်ကိုတားဆီးနေမှုအလို့သမားလာဇာတူရေးဆန္ဒပြလူသမားတွေကိုအကြမ်းဖက်နှိမ်နှင်းမှုညဉ့်ဉန်းရေးကတိကွေလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုထိုးစစ်ဆင်နေမှုစတဲ့အစိုးရရဲ့လိုရည်တွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုမြောက်သိဘူးဆိုတဲ့အချက်တွေကိုလည်းပါတီခေါင်းဆောင်တွေကထောက်ပြခဲ့ပါတယ်။အချိန်ဤအသေးစိတ်ကိုသတင်းတော့နိုင်ကုန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ KMPP ခေါ်ကရင်နီမျိုးရာတိုးတက်ရေးပါတီရဲ့ဆက်နှစ်ကြိမ်မြောက်ကွန်ကရစ်ပြီးနှစ်ပတ်လည်ဗဟုကော်မတီစည်းဝေးကနေလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုအခြေအနေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ပြည်ခရီးဆက်ရေးအခြေအနေတွေနဲ့ပတ်သက်ပြီးသုံးသပ်ဆွေးနွေးပြီးသဘောထားကြေညာချက်ထုတ်ပြန်ခဲ့တာပါလက်ရှိရှမ်းပြည်နယ်တွင်းမှာဖြစ်ပွားနေတဲ့ကိုကန့်တိုက်ပွဲမှာအစိုးရရဲ့တွေးခွဲလုပ်ရပေါ် KMPP အနေနဲ့ကန့်ကွက်ရှုတ်ချတယ်လို့အဖွဲ့ရဲ့တွင်းရင်မှုဦးအောင်စမ်းမြစ်က VOA ကိုခုလိုပြောပါတယ
်ဒီနေ့ကိုကန့်မှာဖြစ်နေတဲ့ဟာကလည်းကျွန်တော်တို့တိုင်းနာတစ်ခုရဲ့ကြည်လင်းပြဿနာပဲသူရကတခါတည်းရှုတ်ချအာဏာဆိုပြီးမှစကလုံးတစ်လုံးထည့်လိုက်တာနဲ့မြန်မာပြည်တဲကတချို့ပြီးတဲ့ပြည်သူလူထုတွေကနောက်ပြီးမှအမှုပညာရှင်တွေဝိုင်းပြီးတော့မှစစ်တပ်ကိုပဲအားပေးတယ်လို့နဲ့ဒါတွေကကျွန်တော်တို့ကြည့်မယ်ဆိုလို့ချင်းကျွန်တော်တို့လူထုကြားထဲမှာတွေးကွဲအောင်တိုင်းနာချင်းချင်းကြားထဲမှာလည်းတွေးကွဲအောင်ပေါ့နော်ဒါတွေးထုတ်လို့
မြန်မာနိုင်ငံမှာ2020ရွေးကောက်ပွဲပြီးဓမ္မရဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်း ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတော်အသင့်ရှိလာပြီလို့လည်းရှုမြင်မှုတွေရှိလာပါတယ
်ဒီနေ့ကဟိုသတင်းစာလွတ်လပ်ခွင့်အနေနဲ့ပေးလိုက်လူတွေရဲ့ freedom of expression ပြောရေးဆိုခွင့်ကိုနည်းနည်းလေးပေးလိုက်ရုံနဲ့ဒီမိုကရေစီလို့ပြောလို့မရဘူးဗျအခုဆိုလို့ရှိရင်လည်းအကြောင်းသားတွေကပညာရေးဥပဒေတွေပြောင်းလဲပေးဖို့သူကတောင်းဆိုတာရိုးရိုးလေးပါပဲရှင်းရှင်းလေးပါပဲသူတို့တောင်းဆိုတဲ့အချက်တွေကဒါမဲ့အကြောင်းသားတွေနဲ့သဘောတူတရားလေးခွင့်ဆိုင်သဘောတူညီချက်ရရအောင်လွတ်တော်မှာပဲအတီးပြုတ်ဝေးပြောင်းတယ်အခုကျတော့ကြည့်ပါဆိုရတာကတိမပြေဘူးသူကအကြောင်းသားတွေကိုပိတ်ဆို့မှုတွေပြန်လုပ်တယ်အတင်းအကျပ်ဖြုတ်ခွဲမှုတွေပြန်လုပ်နေတယ်ဒါတွေကသူ့ဘက်ကဖြည့်ရှင်းတာဒါယူသားမှုမရှိဘူးလို့ကျွန်တော်တို့မြင်ရတယ်ဒါအပြင်ကိုကျွန်တော်တို့အလုတ်သမားပြဿနာတွေလည်းကြည့်လိုက်ပါဒီနေ့တိုင်းပြည်မှာငွေကြေးဖောင်းပွားမှုတွေဘယ်လိုဖြစ်နေလဲကုန်သင်းနှုန်းတွေဘယ်လိုတက်နေလဲဒါအားလုံးတိုင်းပြည်သူသားတွေသိနေတာပဲဗျသူတို့တင်ပြတဲ့လစာဆိုတာအတောင်းနဲ့ပဲရှိရပတ်စံ1,000-2,000ဆိုတာပမာတိမှာဘာမှဝယ်စားလို့မရဘူးဘာမှအသုံးပြုလို့မရဘူး
ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်ပြည်ထောင်စုနေတုန်းကနိုင်ငံတော်အစိုးရဖွဲ့နဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေတွေ့ဆုံမှုမှာ KNU ပါဝင်ကရင်လက်နက်ကိုင်ဖွဲ့3ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ဟာငင်းချမ်းရေးကတိကဝတ်ပြုချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။အခုလိုလက်မှတ်ရေးထိုးပြီးမကြာခင်မှာပဲအစိုးရတပ်နဲ့ KNU တောင်ပိုင်းရှမ်းပြည်တပ်မတော် TKPA ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုကြီးချင်းအဖြစ်တနင်္ဂနွေအတိုင်းတာအပြစ်ခတ်ရက်စဲနိုင်ဖို့ကြံ့ကြာအောင်မယ်လို့လည်းဦးအောင်ဆန်းမြစ်ကပြောပါတယ်။ငင်းချမ်းရေးကတိကဝတ်ပြုလက်မှတ်ရေးထိုးခဲ့တဲ့ KNU ခေါ်ကရင်မျိုးရာစီယုံရဲ့ဖားပုံခရိုင်တပ်မဟာ9ဖွဲ့နဲ့အစိုးရတပ်ဖွဲ့တို့ဖေဖော်ဝါရီလ28ရက်နေ့ကဖြစ်တဲ့တိုက်ပွဲမှာKNU ဘက်ကတူးကြဆုံးပြီးတော့တူးတန်ရာရရှိခဲ့ပါတယ်။အဲ့ဒီဖေဖော်ဝါရီလ28ရက်နေ့မှာပဲကရင်ပြည်နယ်ကြိုက်တုံမြို့နယ်ခွဲအစင်းကြီးရွာနီးမှာဒီမိုကရေစီအချို့ပြုကရင်တပ်မတော် TKPA တပ်မှုဟောင်းဘူမူကြီးစောစောင်းအောင်တပ်ဖွဲ့နဲ့အစိုးရတပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အလားတူရှမ်းပြည်နယ်တောင်ပိုင်းမောက်မယ်မြို့နယ်မှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့လူငယ်ရေသွေးမြင့်တင်ရေးတင်နန်းချောင်းကိုအစိုးရတပ်မတော်ကနေဖေဖော်ဝါရီလ28ရက်နေ့မှာဝန်ရောက်တိုက်ခိုက်ခဲ့ပါတယ်။KMPP ကကရင်နယ်မျိုးရာတိုးတက်ရေးပါတီအနေနဲ့နိုင်ငံရေးပြဿနာတိုင်းရင်းသားရေးပြဿနာတွေကိုအစိုးရအနေနဲ့အကြမ်းဖက်တဲ့နည်းနဲ့မဖြေရှင်းပဲတွေးဆဆွေးနွေးရေးနည်းလမ်းနဲ့ဖြေရှင်းသွားဖို့ကိုလည်းတိုက်တွန်းထားပါတယ်။ကရင်နယ်မျိုးရာတိုးတက်ရေးပါတီဟာဖေဖော်ဝါရီလ23ရက်နေ့ကနေ28ရက်နေ့ထိပါတီကွန်ကရက်ကျင်းပခဲ့ပါတယ်။
မနက်ငယ်ဒီမိုကရေစီအပြောင်းအလဲတွေနဲ့အတူပဲလူ့သမားလေသမားကျောင်းသားဆန္ဒပြမှုတွေဇက်တိုက်ဖြစ်ပေါ်လာသလိုလူညုံရေးအာဏာပိုင်တွေနဲ့ထိတိုက်တွေးမှုတွေလည်းမကြာမကြာရှိလာပါတယ်။ဆန္ဒပြမှုတွေဟာစစ်ဆင်ညှိနှိုင်းမှုနဲ့ပြီးဆုံးတာတဲ့အကြမ်းဖက်နှိမ်နင်းခံမှုတွေနဲ့အဆုံးသတ်တာအများစုဖြစ်နေပါတယ်။ဒါကြောင့်မို့ဒီသတင်းပတ်ရဲ့စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာတော့ဆန္ဒပြမှုတွေကနေအကြမ်းဖက်မှုတွေဖြစ်မလာဖို့ဘယ်သူမှတာဝန်ရှိသလဲ။ဆန္ဒပြလူလားချက်တွေအတွက်ဆွေးနွေးညှိနှိုင်းမှုတွေဘာကြောင့်မအောင်မမြင်ဖြစ်နေရလဲ။ဒါတွေကိုသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကြိုတင်ဆက်သွယ်အကြောင်းကြားထားနိုင်ပါတယ်။ဒါရိုက်ပါဝင်မှုအခက်အခဲရှိလို့ရှင်အတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923829954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်လိုတဲ့သရရှင်တွေကိုကြိုဆိုပါတယ်ခင
်ဗျ။ဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုကြားကြရပါမယ်။အိန္ဒိယနိုင်ငံစီးပွားရေးတိုးတက်လာဖို့နှီးပေါင်းစုံနဲ့ကြိုးစားနေချိန်မှာအိန္ဒိယအစိုးရဟာနိုင်ငံရဲ့အခြေခံအဆောက်အအုံနဲ့ရင်းနှီးမြှုပ်နှံမှုကဏ္ဍတွေတိုးပြီးတော့လှုပ်ဆောင်သွားဖို့အာရုံစိုက်သွားမယ်လို့ပြောလိုက်ပါတယ်။နယူးဒေလီကနေအိုင်အန်နာပတ်စရီချာပြပူထားတဲ့သတင်းကိုကိုအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကြာဆင်းနေတဲ့စီးပွားရေးအခြေအနေကိုအိန္ဒိယအစိုးရလွန်ခဲ့တဲ့နှစ်ကစလို့စတင်ရင်ဆိုင်နေရချိန်မှာပဲအိန္ဒိယဗန္ဒရေးဝန်ကြီးအေရွန်ဂျေကလီကလာမယ့်6လအတွင်းပြောင်းလဲသွားနိုင်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးပြောကြားခဲ့ပါတယ်။နိုင်ငံရဲ့နှစ်စဉ်လည်ပတ်သုံးဆွဲငွေစည်းရုံးကိုစနေနေ့ကတင်ပြချိန်မှာစီးပွားရေးတိုးတက်လာနေပြီးငွေကြေးဖောင်းပွားမှုကျဆင်းလာကနိုင်ငံအရငွေပမာဏဟာလည်းအတော်များများရှိနေတယ်လို့ပြောပါရယ
် The credibility of the Indian economy has been reestablished.
အိန္ဒိယစီးပွားရေးအပေါ်ယုံကြည်မှုရလာအောင်ပြန်လှုပ်ဆောင်ပြီးပါပြီ။ဒါဟာအိန္ဒိယအတွက်ပိုကောင်းတဲ့အနေအထားကိုရောက်ဖို့အခွင့်အရေးဖြစ်တယ်လို့ကဘာကြီးကခန့်မှန်းထားပါရယ်။
အစိုးရဟာလမ်းတွေစိတ်ကမ်းတွေဓာတ်အားပေးစက်ရုံတွေကိုတိုးချဲ့ဖို့ 17.3 ဘီလီယံသုံးဆဲသွားမယ်လို့ဂျိတ်လီကပြောပါတယ
်။ The major slippage in the last decade has been on the infrastructure front.
Our infrastructure တွင်ရဲ့ဆယ်စုနှစ်အတွင်းအဓိကအားနည်းချွတ်ချော်မှုကတော့ခြေကံအဆောက်အုံဘိုင်းမှာပါ။စီးပွားရေးဘိုင်းမှာအောင်မြင်အောင်ကျွန်တော်တို့ရည်ရွယ်ထားတာနဲ့အခုနိုင်ငံအခြေခံအဆောက်အုံအနေထားဟာလုံလောက်မှုမရှိပါဘူး။ပြည်သူတွေရဲ့ရင်းနှီးမြှုပ်နှံမှုတိုးလာဖို့ကလည်းအကြီးအကျယ်လိုအပ်နေပါတယ
်။ယင်းဒီမျိုးနံမှုတိုးလာအောင်အားပေးတာစီးပွားရေးလုပ်ငန်းတွေအတွက်ဓာတ်ဆီဖြစ်နေတာတွေကိုရော့ချအောင်စတဲ့အစီအစဉ်တွေကိုလည်းအစိုးရကကြီးညာခဲ့ပါတယ်။ ဒါအပြင် corporate လုပ်ငန်းကြီးတွေကနေအကွန်ကောက်ခံမှုကို30ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိနောက်၄နှစ်အတွင်း short ချပေးသွားမှာပါ ဘဏ္ဍာရေးဝန်ကြီးကအစိုးရအနေနဲ့ဘဏ္ဍာရေးလုပ်ငန်းဖြစ်တဲ့ 4.1 ရာခိုင်နှုန်းရရှိလိမ့်မှာဖြစ်ပေမဲ့တစ်နှစ်လောက်တော့ကြံ့ကြာနိုင်သေးကြောင်းပြောပါရယ်လူသားပေါင်းများစွာဆင်းရဲနေတဲ့နိုင်ငံမှာအစိုးရဟာလောင်စာဆီဈေးကို short ချတာမျိုးမလုပ်တဲ့အပြင်စားသောက်ကုန်အတွက်အစိုးရကအထောက်ပံ့လုပ်ပေးတာမျိုးမရှိတာဟာစီးပွားရေးကျဆင်းစေတယ်လို့ပညာရှင်တွေကထောက်ပြပါရယ်ဒါပေမဲ့သူတို့အနေနဲ့လှလင်းမြန်မြန်အလုပ်လုပ်နိုင်အောင်ဆောင်ရွက်ဖို့ပြင်ဆင်ထားပြီးလက်စားမှုကိုလည်းတိုက်ဖြတ် short ချထားပါရယ်အိန္ဒိယနိုင်ငံသားတွေအားလုံးအာမခံနဲ့ပင်စင်လာစာခံစားနိုင်တဲ့လူမှုဖူလုံရေးစနစ်တစ်ခုတည်ဆောက်ဖို့ကိုလည်းအစိုးရကကြိုးစားနေပါရယ်လာမယ့်ဗန္ဒယိနှစ်အတွင်း800ရာခိုင်နှုန်းကနေ 8.5 ရာခိုင်နှုန်းထိစီးပွားရေးတိုးတက်လာဖို့ကိုအစိုးရကမျှော်လင့်ပါတယ်။ဒါပေမဲ့လည်းဒီလောက်အထိဖြစ်လာနိုင်မလားဆိုတာကိုသတိနဲ့စောင့်ကြည့်ဖို့လိုကြောင်းစီးပွားရေးပညာရှင်အကြီးအကဲ Arvind Subramanian ကပြောပါတယ်
။ The balance of evidence shows that India is still
ရထားတဲ့အချက်လက်တွေကိုကြည့်ပြောမယ်ဆိုရင်အိန္ဒိယစီးပွားရေးဟာအခုမှနလန်ထစေအချိန်မှာကြားတကောင်လိုအင်အားကြီးတဲ့အချိန်ဒီမှာမဟုတ်သေးပါဘူး။
အစိုးရကတော့အိန္ဒိယနိုင်ငံကိုစီးပွားရေးလုပ်ငန်းတွေအခြေစိုက်တဲ့နေရာဖြစ်လာအောင်နဲ့ယင်းနည်းမြှုပ်နှံမှုတွေကိုဆွဲဆောင်ပြီးစီးပွားရေးအင်အားကောင်းလွန်ဖို့မျှော်လင့်ထားတာပါယင်းနည်းမြှုပ်နှံမှုလုပ်ငန်းကိုအနေထားတိုးတက်လာနေပေမဲ့စီးပွားရေးကဏ္ဍလည်းပအားကောင်းလာအောင်ကြေကြေပြင်းပြင်းဆောင်ရွက်တာတွေကိုမတွေ့ရသေးဘူးလို့တော့ယင်းနည်းမြှုပ်နှံသူတွေကပြောပါရယ်ခင်ဗျာ
ကိုအောင်ပြောပြသွားတာဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ကြရမှာကတော့အင်ဒိုနီးရှားနိုင်ငံမှာဆင်းရဲသားတွေအတွက်အမှိုက်ကနေဆေးကုသပေးတဲ့အစီအစဉ်လှုပ်ဆောင်နေပါတယ်ကျမ်းမာရေးဝန်ဆောင်မှုဆိုတာမရှိဆင်းရဲသားတွေပါဝင်လူတိုင်းရတဲ့အခြေခံလူခွင့်ရေးဖြစ်ပါတယ်လို့အဲ့ဒီအစီအစဉ်ကိုလှုပ်ဆောင်နေတဲ့ဆရာဝန်လူငယ်ကယုံကြည်နေပါတယ်အကြောင်းစုံကိုကိုငင်းချမ်းကတင်ဆက်ပေးပါလိမ့်မယ
်အမိုက်ဆိုတာတချို့နေရာတွေမှာတော့ကျမ်းမာရေးပြဿနာဖြစ်ပေမဲ့အခုအခါမှာတော့ကျမ်းမာရေးအတွက်တန်ဖိုးရှိတဲ့ပစ္စည်းတစ်ခုအင်ဒိုနီးရှားနိုင်ငံမှာဖြစ်လာနေပါပြီဝင်ငွေနည်းတဲ့မိသားစုတွေအနေနဲ့သူတို့အိမ်ကထွက်တဲ့အမိုက်ကိုကျမ်းမာရေးဝန်ဆောင်မှုနဲ့လဲလှယ်တဲ့အစီအစဉ်ကိုဆရာဝန်လူငယ်တယောက်ကစတင်ခဲ့ပြီးဒီအစီအစဉ်ကြောင့်ပတ်ဝန်းကျင်ကိုလည်းတန့်ရှင်းစေမှာပါgarbage clinical insurance လို့ခေါ်တဲ့ဒီ season ကအရှိချာဘာမှရှိတဲ့ရွာတွေကိုတအိမ်ဆင်းတအိမ်တက်လိုက်လံမိတ်ဆက်ရှင်းလင်းနေပြီးပါဝင်သူတွေတိုးပွားအောင်လှုပ်ဆောင်နေပါတယ်။လူတွေအနေနဲ့ပြန်လည်အသုံးပြုနိုင်တဲ့ပစ္စည်းတွေဖြစ်တဲ့ plastic ပလင်းတွေ၊စက်ကူဘုံတွေ၊စာရွက်တွေဒါမှမဟုတ်တဘာဝပစ္စည်းတွေဖြစ်တဲ့သီးရွက်လိုအမိုက်တွေကိုစုပြီးဈေးကမ်းမှာကျန်းမာရေးဝန်ဆောင်မှုနဲ့လဲလှယ်နိုင်ပါတယ်။အင်ဒိုနီးရှားမှာရှိတဲ့လူဦးရေတန်း250လောက်ထဲကတစ်ဝက်လောက်ဟာတနေ့ကို2ဒေါ်လာအောက်ဝင်ဝင်နဲ့နေနေရတဲ့အပြင်ကျန်းမာရေးစောင့်ရှောက်မှုကဈေးကြီးပါတယ်ဒီလိုလှုပ်ဆောင်မှုကအသက်63နှစ်အရွယ်ရှိပြီဖြစ်တဲ့စတားအတွက်ကတော့တည်ငောင်းဖြစ်ပါတယ
်ဝေဝေဆရာကိုခရာတီစ်ကတဲ့
အမိုက်တွေယူလာရင်ဆေးလကားကုလို့ရတယ်ဆိုတာကျမအတွက်အရင်ကောင်းပါတယ်။တခြားရွာကဆွေမျိုးတွေစီကတော့မှအမိုက်တွေကျမတောင်းခဲ့သေးရဲ့ရှင်
။အမျိုးသားစင်ရင်ဌာနကစင်ရင်နေအရာနိုင်ငံတွင်းမှာလူဦးရေ 12,500 အတွက်ဆေးကန်းတစ်ခုသာရှိပြီးတော့ဒီအဆီဇင်မှာပါဝင်လှုပ်ဆောင်နေတဲ့လူ900အတွက်ဆေးကန်း5ခုမလန်းဒေတာမှရှိပါတယ်။အခုလိုစုစည်းရရှိတဲ့အမိုက်တွေကိုတော့နီလန်း2မျိုးနဲ့ဖြတ်စည်းပါတယ်။တဘာဝပစ္စည်းတွေကိုတော့မြေဩဇာပြုလုပ်ပြီးတဘာဝမဟုတ်တဲ့ပစ္စည်းတွေကိုတော့ပြန်လည်အသုံးပြုရေးဌာနတွေကိုရောင်းပြီးရတဲ့ငွေတွေကိုကျန်းမာရေးရန်ပုံငွေတွေကိုထည့်ပါတယ်အသက်25နှစ်အရွယ်ဒေါက်တာဂမဲလ်အဘင်ဆက်ကဒီစီဇန်ကိုတည်ထောင်သူဖြစ်ပြီးကျန်းမာရေးဆောင်ရှောက်မှုဆိုတာစီးရဲသားတွေအပါအဝင်လူသားတိုင်းရသင့်တဲ့အခြေခံလူခွင့်ရေးဖြစ်တယ်လို့ယုံကြည်ပါတယ
်ဒါမျိုးလားကစပိုးပိုင်ဘစ်နက်စ
်လူငွေကြိုးတက်မှုတွေရှိဖို့ကျွန်တော်တို့အခုလိုမျိုးစီးပွားရေးပုံစံမျိုးလှုပ်ဆောင်နေရပါကျွန်တော်တို့အမြတ်ရဖို့လုပ်ပြီးမဲ့ကိုချမ်းသာဖို့လုပ်နေတာမဟုတ်ပါဘူးရလာတဲ့အမျက်ကလည်းဒီအဆီဇင်ရေရှည်လှုပ်ဆောင်နိုင်ဖို့တုံးသွားမှာပါဒီဆီဇင်ကြောင့်ရရွာထဲမှာအမိုက်သိမ်းဖို့အသိဝင်လာပါတယ်ပုံမှန်အဖြစ်မီးရှို့ဒီလွှတ်ပစ်လိုက်တဲ့အမိုက်တွေကိုဆေးကမ်းမှာသွားလဲရင်ဆေးကုသခွင့်ရတယ်ဆိုတဲ့အကျိုးဆက်လည်းရှိပါတယ
်အခုလိုဆေးကမ်းမျိုးကို2010မှာအင်ဒိုနီးရှားမက်ဒီကယ်အဖွဲ့ကစတင်ခဲ့ပြီး6လလောက်ပဲခံခဲ့ပါတယ်အခုအဆီဇင်ကိုတော့ပြီးခဲ့တဲ့နှစ်မတ်လမှာပြန်စခဲ့ပြီးအခုတက်သည့်ဝန်ဆောင်မှုပေးနေသေးပါခင်ဗျာ
ကိုငင်းချမ်းတင်ပြပေးခဲ့တာဖြစ်ပါတယ် VOA American အသံမြန်မာပိုင်းအဆီဇင်ကမလ9ရက်ကြာတာဝတိနေ့မနေ့ပိုင်းအစီအစဉ်လေးကိုမနေ့9ရက်အထိဆက်လက်ပြီးတော့အတန်လှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းမှာတော်တာရှင်များခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေမနက်ခင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လင်းပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
ဘဝတော့ကိုမြို့နယ်ကူပေးထားပေမဲ့လည်းကျွန်တော်တို့ကျင်းနဲ့လျောက်အောင်အနေထားမျိုးမရှိသေးဘူးလို့ကျွန်တော်တို့ပလောင်အများကြီးကကျွန်တော်တို့ခံယူတဲ့ဒီလိုပဲကျွန်တော်တို့ခံ
အပတ်စဉ်မြမအရေးတုံးတက်ချက်အစီအစဉ်ကိုပြန်လည်နားဆင်တဲ့အခါမှာကြားကြရမှာပါခင်ဗျာအဲဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လင်းပေးမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်ကိုနားဆင်ကြရအောင်ပါဦးကျော်စံတာကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ
်မြမပြည်ကစစ်ပွဲတွေကိုတရုတ်တွေဘယ်လိုဆွတ်ပေးသလဲဆိုတဲ့ခေါင်းစဉ်နဲ့ Matthew Smith Marsh ကဒီ New York Times တင်စားရမှာရေးသားထားပါတယ်။ကိုဂန်စစ်ပြေး9000ကိုကောင်းကောင်းမွန်မွန်ပြုစုစောင့်ရှောက်ထားရုံနဲ့တရုတ်အစိုးရဟာစာနာတက်လိုက်တာလို့ထင်စရာမဟုတ်ပါဘူး။နေဆက်တစ်ချက်တရုတ်စစ်ပွားရေးစီမံကိန်းတွေဟာတိုင်းရင်းသားရုံနဲ့စစ်ရေးပဋိပက္ခကိုဖြစ်စေခဲ့တာပါ။ကချင်နဲ့မြန်မာစစ်တပ်ပဋိပက္ခကိုကြည့်ပါ။တရုတ်အစိုးရပိုင်းတာပိန်ရေအားလျှက်စစ်စီမံကိန်းကြောင့်ဒီပဋိပက္ခဟာ2017မှာပြန်ဖြစ်လာရတာပါ။တရုတ်အစိုးရပိုင်း China Dutton Corporation ဟာဒီစီမံကိန်းလွတ်ခွင့်ရဖို့ KIA ကိုဒေါ်လာ2,400,000ပေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ KIA ဘက်ကဒီရာလျှက်စစ်ကထွက်လာတဲ့စွန့်ရင်တချို့ကိုလည်း1994အပြည့်ရပြီးမြန်မာအစိုးရသူတို့ကိုပေးခဲ့တဲ့နယ်မြေတွေမှာသုံးဝင်းပြုဖို့လိုချင်ပါတယ်။ဒါကိုတရုတ်ကသဘောတူတယ်ဆိုပြီးတော့တိုင်ဝမ်လက်မှတ်ထိုးဖို့ညှင်းဆန်ခဲ့ပါတယ်။မကြာခင်မှာပဲမြန်မာစစ်တပ်ဟာ KIA စခန်းကိုစတိုက်တော့တာပါပဲ။ဆက်ခွန်းနှစ်ကြာအပြည့်ရစေပြုတ်ပြတ်သွားပါတယ်မြန်မာစစ်တပ်ဟာတရုတ်သဘာဝတံငွေပိုက်လိုင်းကိုကောက်ကွယ်ဖို့နယ်မြေကိုတူးချဲ့တိုက်လာပါတယ်အဲ့ဒါနဲ့ကချင်ရှမ်းဒုက္ခသည်တသိန်းကျော်တရုတ်နယ်ဘက်ကိုရောက်ရှိသွားပါတယ်သူတို့ဟာတရုတ်အာဏာပိုင်တွေရဲ့နိုင်တဲ့စီနင်းမှုတွေကိုအဲ့ဒီမှာဆက်ပြီးခံနေရတာတွေ့ခဲ့ရပါတယ်ပတ်စံပေးပဲအလုပ်ကျန်းတွေခိုင်းတယ်လူအရင်တရုတ်စစ်တပ်ကဘော်ဒါဆွဲတယ်စိတ်မထင်ရိုက်တယ်စသဖြင့်ဒုက္ခသည်တွေကပြောပြကြပါတယ်အနောက်နိုင်ငံတွေကမြန်မာနိုင်ငံနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးဆွေးနွေးပွဲကိုမျှော်လင့်နေကြပေမဲ့မြန်မာစစ်တပ်ဟာနယ်မြေတွေပုံမရမချင်းဒီဟာကိုလက်ခံမှာမဟုတ်ပါဘူးတရုတ်တို့ဟာမိုင်း1400နီးပါးရှည်လျားတဲ့မြန်မာနယ်စပ်ကိုတကယ်တည်ငြိမ်မှုရှိစေခြင်းနဲ့ဆိုရင်ဒုက္ခသည်များဆိုင်ရာပြဋ္ဌာန်းချက်ကိုလိုက်နာပါဒုက္ခသည်ဆိုရင်လူမျိုးမရွေးကာကွယ်စောင့်ရှောက်ပါကုလသမဂ္ဂစာနာမှုအဖွဲ့အစည်းတွေကိုတွားရောက်ခွင့်ပေးပါအတင်းအကျပ်ပြန်မပို့ပါနဲ့အချင်းတည်းမှာပဲဒီစစ်မဲ့ဇုံတစ်ချက်မှလည်းဘယ်သူမှရင်းနှီးမြှုပ်နှံမှုမလုပ်ကြပါနဲ့လို့ရေးသားထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာအထက်ကျုပ်လုပ်ငန်းတွေလိုက်နာရမယ့်စီမင်းစည်းကမ်းတွေရေးဆွဲဆိုတဲ့ခေါင်းစဉ်နဲ့ justile.com မှာမီရှယ်ရာဆယ်ရေးသားထားတာကိုလည်းဖတ်ရပါတယ် MGMA လို့ခေါ်တဲ့မြန်မာအထက်ကျုပ်အစည်းအဝေးအနေနဲ့ code of conduct လို့ခေါ်တဲ့လိုက်နာရမယ့်စီမင်းစည်းကမ်းတွေချက်မှတ်မယ်ဆိုတာကောင်းတဲ့အလားအလာတရားဖြစ်ပါတယ်ဒါကိုဘယ်လိုလက်တွေ့ကောင်းတဲ့ဖော်မလဲပုံမထရအောင်မလုပ်မလဲဆိုတာတော့ထပ်မရပဲမေးခွန်းနေပါမြန်မာအထက်ကျုပ်လုပ်ငန်းဟာ3နှစ်တောင်မပြည့်သေးတဲ့အချိန်အတွင်းဝင်ငွေဒေါ်လာ 1.5 ဘီလီယံရရှိစေခဲ့ပြီးရသဒတ်တစ်ပတ်တိုင်းအနည်းဆုံးစက်ရုံတရုံစီတိုးလာနေတာအခုခါစက်ရုံပေါင်း300နီးပါးရှိလာနေပါပြီလုပ်ငန်းတွေပုံမဝင်ရောက်လာဖို့အလားအလာရှိနေတော့ဒီလိုလုံထုံလုံနီးစည်းကမ်းတွေရေးဆွဲတဲ့ကိစ္စဟာရင်းနှီးမြှုပ်နှံသူတွေရဲ့စိုးရိမ်မှုတွေကိုလျော့ပါးစေပါလိမ့်မယ်နှုတ်ပုံရင်တော့လုပ်ငန်းခွင်အခြေအနေကျန်းမာရေးလုံခြုံရေးအလုပ်သမားတွေအတွက်သင်တန်းဓာတုပစ္စည်းလျှပ်စပစ္စည်းကိုဘယ်လိုကင်တွယ်ရမလဲဆိုတာတွေစသဖြင့်စိုးရင်ကြော်တွေရှိနေဥမာဖြစ်ပါတယ်။ဥရောပသမဂ္ဂနဲ့အကြက်တဝင်းဆွေးနွေးပြီးချက်မှတ်လာတဲ့ဒီကျင့်သုံးတွေထဲမှာအလုပ်သမားအခွင့်အရေးလုပ်ငန်းခွင်အခြေအနေလောအခအပူဆောင်အခွင့်အရေးစတာတွေလည်းပါဝင်ပါတယ်။ဒီကျင့်သုံးတွေကိုလိုက်နာမှုရှိမရှိဆိုတာကိုအထက်ကျုပ် company တွေအနေနဲ့ပြည်တွင်းပြပစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုခွင့်ပေးရမယ်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့အဆက်အသွယ်ရအောင်လုပ်ရမယ်အကြံပြုရာတွေရှိသလိုသ တဆိုင်ရာအဖွဲ့အစည်းတွေနဲ့ဆက်သွယ်ဆောင်ရွက်ရမယ်လို့အကြံပြုရတယ်ရှိလို့တချို့ကလည်းဒါဟာအပြောလွယ်သလောက်အလုခက်မဲ့ကိစ္စတွေဖြစ်တယ်လို့ဆိုနေကြပါလေ MGMA ကတော့ဒီ Code of Conduct တွေကိုတဆင်ချင်းစီအပြည့်အဝဖြစ်အောင်အကောင့်ထဲပေါ်သွားမယ်လို့ဆိုပါတယ်ဒါအပြင်အိန္ဒိယချင်းဖြစ်တဲ့ Bangladesh လိုနိုင်ငံမျိုးမှာဖြစ်ခဲ့တဲ့အတွေ့အကြုံတွေကိုကြည့်ပြီးတော့လည်းကျုံလာနိုင်တဲ့စင်ခေါ်မှုတွေကိုဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့ပြောထားအောင်ရေးသားထားပါရခင်ဗျာ
။ဥကျော်စံသာကောက်နှုတ်တင်ပြသွားတာဖြစ်ပါရခင်ဗျာ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။နန္နခင်းတိုင်းနားဆင်နေကြ American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးမှာပါ။
ဒီမြင်တင်ပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက go go up up go up ကအပေါ်ကိုတက်သွားတာ in s m o k e smoke ကဒီနေရာမှာမိကိုအသွင်းဆိုတော့ guide ထုံးရဲ့လုံောက်ဒီပေကတော့မိကိုအသွင်းနဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိကိုအသွင်းနဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကြံရိတ်ခင်မဲ့သဘောဖြစ်ပါတယ်။ဒါကြောင့်မလို့ idiom အသေးပေကတော့အချီနီအလဟတကြံရိတ်တံမျိုးကိုဆိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျွန်တော်ရဲ့စိတ်သိပံသူတေသနပြုစုမှုကလန်ဝဲမှာဒီမဲ့ဖြစ်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးအလဟတာဖြစ်ခဲ့ရတယ်လို့အတိပ္ပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားစီကြည့်ရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သမျှစုဆောင်းခဲ့သမျှအလဟတာဖြစ်ရတယ်အလုံးဆုံရှုံသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
go up in smoke
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြရတာပါအခုတော့မြမမျက်မှောက်ရေးရာဆွေးနွေးကမ်းအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်ဒီတစ်ပတ်မြမမျက်မှောက်ရေးရာဆွေးနွေးကမ်းအစီအစဉ်မှာမြန်မာနိုင်ငံတိုင်းရင်းသားလက်နက်ကန်အင်အားစုတွေထဲမှာနောက်ဆုံးမှပေါက်ထွက်လာတဲ့တိတ်ပြီးတော့မထင်ရှားရှိခဲ့တဲ့ဆိုတဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးဟာအခုချိန်မှာအစိုးရစစ်တပ်ဖွဲ့တွေနဲ့မကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်လောလောဆယ်ဖြစ်ပွားနေတဲ့ကိုကန့်ဥဖုံကြားရှင်နဲ့တိုက်ပွဲမှာလည်းကိုကန့်ဘက်ကပါဝင်တက်ခတ်နေတယ်လို့ဆိုပါတယ်ဒီအင်အားစုဘလို့ပေါက်ထွက်လာပါသလဲဘာကြောင့်မပြေလည်နိုင်တာလဲဆိုတာကိုတအောင်ပလောင်တပ်ဦးရဲ့ဥက္ကဋ္ဌတာအိုက်ဖုံးနဲ့ဥကျော်စံသာဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ပထမဆုံးသိချင်တာကတော့တာအိုက်ဖုန်တို့ရဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးဆိုတာဟာအခုမြန်မာနိုင်ငံမှာကြားခဲ့ဖူးတဲ့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေထဲမှာနောက်ဆုံးပေါ်ထွက်လာတဲ့နောက်ဆုံးကြားလာရတဲ့နာမည်တစ်ခုဆိုရင်ပန်းမယ်မဟုတ်ဘူးထင်ပါတယ်ဘယ်လိုပေါ်ပေါက်လာတယ်ဆိုတော့အကျဉ်းလေးရှင်းပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့တောင်ပလောင်မြို့သားတော်လှန်ရေးသမိုင်းစတာ1963 January စနေနေ့မှာကျွန်တော်တို့ပလောင်မြို့သားတပ်ဖွဲ့ကနေကျွန်တော်စတယ်အဲ1997ခုနှစ်မှာဒီ PSRA PSRO ကနေတော့ဒီနာဖာနဝဒနဲ့ပြခရဲစေလုတ်သွားတယ်အဲ2005ခုနှစ်မှာဒီလက်နေအပွဲခန္ဓာလုတ်လိုက်ရတယ်ကျွန်တော်အခုဥဆောင်နေတဲ့တောင်မြို့သားလူမျိုးရေးတပ်မတော်နဲ့ပလောင်ပြည်နယ်လူမျိုးရေးတပ်ဦးကကျွန်တော်တို့1992ကနေကျွန်တော်မန္တလေးမှာစတင်ပြီးတော့တည်ထောင်တာအဖွဲ့ဖြစ်ပါတယ
်တချိန်တုန်းကတိုက်ဖုံးကိုမိုင်းအိုက်ဖုံးလို့လူတွေကစီးကြပါတယ်အဲ့ဒီအချိန်တုန်းကမိုင်းအိုက်ဖုံးတို့ဟာဝနဲ့အတော်လေးနှိစက်တဲ့အင်အားစုဖြစ်တယ်ဘာသာစကားအဖြစ်ယဉ်ကျေးမှုအဖြစ်လည်းအတော်လေးနှိစက်တယ်လို့ပြောမှုတွေထင်ပါတယ်အဲ့ဒါဟုတ်ပါသလား
ဟုတ်ပါတယ်ခင်ဗျာဒီဝနဲ့နှိစက်တာအထူးသဖြင့်ကျွန်တော်တို့ပိုနှိစက်တာကတော့ဒီအခုလက်ရှိဝအမျိုးသားအဖွဲ့ချုပ်ဝအမျိုးသားတပ်မတော် WNO WNA ပေါ့လေကျွန်တော်ပို့ပြီးတော့နှိစက်တယ်အဲကျွန်တော်တို့လည်းဒီဝါပလောင်မွန်ကရာမွန်ခမာမြို့နယ်စုဖြစ်တယ်ဆိုတော့ဒီဘာသာရေးရရောဟိုဒီစကားရရောတော်တော်မြစ်ဆက်တယ်လို့ကျွန်တော်ပြောလို့ရတယ်ခင်ဗျာ
မြန်မာနိုင်ငံအစိုးရကသူတို့ဖွဲ့စည်းပုံဥပဒေအရပြည်နယ်ဒေသကြီးတွေမှာရှိတဲ့လူမျိုးစုတချို့ပလောင်အပါအဝင်ကိုကိုယ်ပိုင်ဥထုတ်ရေးရအထုတွေသားအဖြစ်ဥထုတ်ခွင့်ပေးထားတယ်ဆိုတာသိရပါတယ်
အ
ဲ့ဒါကိုကျန်တဲ့လူမျိုးစုတွေတော်တော်များများလက်ခံကြပါမယ် တောင်းတို့ကဘာကြောင့်လက်မခံနိုင်ကြတာလဲခင်ဗျာ
ဒါတော့ဒီတော့2008ခုနှစ်ပုံကနေသတ်မှတ်ထားတဲ့ကိုပိုင်အချုပ်ခွင့်ရဒေတာဖြစ်တယ်ခင်ဗျာနမ်သန်နဲ့မန်တုံးကနမ်သန်နဲ့မန်တုံးကတော့ကျွန်တော်အတိကပလောင်တဲ့လူတို့တဲ့ချိန်ချတဲ့နေရာဖြစ်ပေမဲ့လည်းဒီလူမျိုးနေရာဒီမြို့နယ်တတိလေးမြို့ထဲမှာပဲကျွန်တော်တို့ပလောင်ကိုပိုင်အချုပ်ခွင့်ရမြို့နယ်ကိုသတ်မှတ်ထားတယ်ဆိုတာတော့ကျွန်တော်ထင်တာအင်မတန်မှတရားမျှတမှုမရှိဘူးလို့ကျွန်တော်မြင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရှမ်းပြည်မြောက်ပိုင်းအရှိပိုင်းမှာတော့ကျွန်တော်တို့ပလောင်လူတို့ကပြန့်နှံ့ပြီးတော့နေထိုင်ထားတဲ့မြို့တွေလည်းအများကြီးရှိသေးတယ်။ဆိုလိုတာတော့ဒီမြို့တွေကိုကျွန်တော်တို့ပလောင်ကိုပိုင်းအချုပ်ခွင့်ရမြို့ကိုကျွန်တော်သတ်မှတ်ဖို့တောင်းဆိုတာတော့မဟုတ်ပါဘူး။ဒါပေမဲ့ဒီလိုမျိုးပဲဒီလွယ်လွယ်လေးနဲ့ဒီကိုပိုင်းအချုပ်ခွင့်ရမြို့နှမြို့လောက်ပဲသတ်မှတ်ပြီးတော့ကျန်းတဲ့နေရာတွေကြတော့အထူးသဖြင့်ပလောင်တွေအများကြီးနေထိုင်တဲ့မြို့တွေကြတော့ဘာမှသတ်မှတ်မှုမရှိဘဲနဲ့ဘာမှပတ်သက်မှုမရှိတဲ့ပုံစံသတ်မှတ်ထားတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒါကိုတော့တရားမျှတမှုမရှိဘူးလို့ကျွန်တော်ဒီလိုပဲမြင်တယ်။ဒါကိုကျွန်တော်တို့ဆက်လက်ပြီးတော့ပုံမိုးပဲတော့ကိုပိုင်ထုတ်ခွင့်ရအောင်တနည်းအားဖြင့်ပြောရရင်ခုကံကြမ္မာကိုဖန်တီးနိုင်တဲ့ပုံစံနဲ့ကျွန်တော်ဆက်လက်ပြီးတော့ဟိုတက်ပေါ်ရင်တောင်းဆိုမယ်လို့ကျွန်တော်ဒီလိုမျိုးပဲသတ်မှတ်ထားတာ
ဖြစ်ဘယ်လိုဖြစ်နိုင်မလဲအဲ့ဒီတော့ရှမ်းတိုင်းရင်းသားတွေနဲ့ရောနှောနေထိုင်နေတဲ့နေရာတွေကပလောင်တိုင်းရင်းသားတွေကိုကိုပိုင်ဥထုတ်ခွင့်ရအောင်ဘယ်လိုဖန်တီးနိုင်မလဲ။နယ်မြေအဖြစ်ကသူတို့ကဟိုဘက်မှာနေတာကိုဆိုတော့ဘာလို့တောင်းဆိုလိုတာလဲ။အဓိကသူတို့နေတဲ့နေရာကိုလည်းပဲပလောင်ဥထုတ်ရဒေသမှာထည့်ပေးပါလို့မတောင်းဆိုဘူးလို့တာရဲဖုန်းကပြောပါတယ်။အဲ့တော့ဒါပေမဲ့သူတို့ကိုပိုင်ဥထုတ်ရလဲလူချင်းလဲဆိုတော့ဘယ်လိုဆောင်ရွက်ရင်ဖြစ်နိုင်မလဲလို့ထင်ပါလဲ။နီလန်ကဘယ်လိုနီလန်နဲ့လုပ်ရမလဲ။ဒါကိုအကောင့်တွေဖော်ရမလားခင်ဗျာ။
ဒါတော့ဒီနီလန်ကတော့အမျိုးမျိုးရှိပါတယ်တွေးဆုံဆွေးနွေးပြီးတော့ဟိုအပြန်လာနားလည်မှုနဲ့အပြန်လည်ညှိနှိုင်းမှုနဲ့ကျွန်တော်တို့ညှိနှိုင်းလို့ရတဲ့အပိုင်းတွေလည်းအများကြီးရှိတယ်တစ်ဖက်မှာလည်းဒီလိုမျိုးနေရာဒီလိုမျိုးအခြေမျိုးမှာတော့ဟိုဒီလိုတာညှိနှိုင်းဖို့အတွက်ကကျွန်တော်အခြေအနေထဲမှာဟိုညှိနှိုင်းဖို့အခြေလဲအင်မတန်မှအားနေတယ်အင်မတန်မှလက်ခက်ခဲတဲ့အကြားထဲမှာဖြစ်နေတော့ဒါကိုကျွန်တော်တို့ပြောဖို့ဟို sorry လေကျွန်တော်ပြောလို့ရတယ်ဒါပေမဲ့ခုနကျွန်တော်စောစောပြောချင်တာကလေကိုပိုင်အချုပ်ခွင့်မြို့နယ်တစ်ခုပေးထားပေမဲ့လည်းကျွန်တော်တို့တင်တ်လည်းရအောင်အနေထားမျိုးမရှိသေးဘူးလို့ကျွန်တော်ပလောင်အများကြီးကဒီလိုခံယူတယ်ဒီလိုပဲကျွန်တော်တို့ခံယူကြည့်တယ
်ဟုတ်ကဲ့
ဒါကြောင့်ကျွန်တော်တို့ကဒီလိုမျိုးပို့ပြီးတော့ကိုပိုင်အချုပ်ခွင့်ရဒေတာကိုပိုင်အချုပ်ခွင့်ရမြို့နယ်ကိုကျွန်တော်တိုးချက်နိုင်မယ်ဆိုတော့ကျွန်တော်အားလုံးကစမ်းသပ်သဘောထားရှိပါတယ်ခင်ဗျာ
ဟုတ်ကဲ့
ဒါကြောင့်ကျွန်တော်ဆက်လက်ညှိနှိုင်းရမှာပါ
ဟုတ်ကဲ့
အဲ့ရောအဆူရနေရောပေါ့လေ
ဟုတ်ကဲ့အဲ့တော့အခုညှိနှိုင်းနိုင်တဲ့အလားအလာမရှိဘူးလားအခုလူမျိုးစုတော်တော်များများဟာညှိနှိုင်းဆောင်ရွက်နေကြပါတယ
်မရှိသေးဘူးခင်ဗျာကျွန်တော်တို့ကပုံဝင်လင်ပြောမေးစင်တော့2023ဇန်နဝါရီလကျွန်တော်တရားဝင်ဒီပြည်နယ်အဆင့်တွဲဆုံဆွေးနွေးပွဲမှာကျွန်တော်တရားဝင်တင်ပြတာတွေရှိတယ်ဒါတွေကဦးအောင်မင်းပြောတာကတော့ဒီUPWC ကလိုရာထက်အများကြီးတောင်းတယ်ဆိုတဲ့ဟာကိုသူတို့ပြောတာဖြစ်တယ်အမှန်မှာတော့ဒါကိုကျွန်တော်တို့တောင်းတာမဟုတ်ဘူးဒီလိုမျိုးရှစ်မျိုးနဲ့ကုမျိုးနဲ့မှာရှိနေတဲ့ပလောင်တွေကိုပြန့်နှံ့နေတဲ့ပလောင်တွေကိုကျွန်တော်စီယုံရေးစီယုံခွင့်ရအောင်ကျွန်တော်တောင်းဆိုတာဖြစ်တယ်အဲလိုမျိုးစီယုံခွင့်ရရင်လည်းလူတို့ရဲ့စန္ဒသဘောထားကိုလည်းကျွန်တော်ကောက်ယူချင်တာဖြစ်တယ်လို့ကျွန်တော်ပြင်ပြတာဖြစ်တယ်ဒါပေမဲ့အဲလိုမျိုးတစ်ဖက်မှာလည်းကျွန်တော်ရဲ့ဒီမြေနောင်ရှမ်းတဲ့ပုံမှာကျွန်တော်အပေါ်မှာနားလည်မှုလွှဲအောင်ဆိုပြီးဟိုပလောင်တွေကရှစ်မျိုးနဲ့ကိုးမျိုးနဲ့တောင်းပြီးတော့ကျွန်တော်အစိုးရပဲပေးနိုင်မလဲဆိုတော့လွယ်လွယ်နဲ့အဲ့လိုပြောတယ်ဆိုတော့ကျွန်တော်တင်တာတော့လုံးဝဖြစ်တင်မလို့ကျွန်တော်တို့ပဲပုံတန်ထားတယ
်ဆိုတော့အခုတိုင်းရင်းသားတွေရဲ့အဖွဲ့အစည်းကြီးတွေပေါ့လေ UNFC တို့လို့တိုင်းရင်းသားတွေစုပေါင်းဖွဲ့စည်းထားတဲ့အဖွဲ့တွေရှိတယ်အဲ့ဒီအဖွဲ့တွေထဲမှာတအောင်ဤလွမြောက်ရေးတပ်ဦးကလည်းအဖွဲ့ဝင်တစ်ခုဖြစ်ပါတယ်မဟုတ်လားခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
အဲ့ဒီဟာနဲ့တဆင်းဆက်ပြီးတော့ညှိနှိုင်းလို့ကမဖြစ်နိုင်ဘူးလားဒီကိစ္စကိုအသေးစိတ်ဆွေးနွေးမယ်ဆိုတာ
ကျွန်တော်အချင်းချင်းညှိနှိုင်းလို့ရတယ်လို့ကျွန်တော်မြင်တယ်အဓိကကတော့ဒီဆွေးရနယ်ပြေးလိုက်ဖို့လိုတယ်နောက်ဆက်တွဲတွေကကျွန်တော်အချင်းချင်းကျွန်တော်ညှိနှိုင်းပြီးတော့ဟိုပုံမိုးလွယ်ကူမယ်လို့တော့ကျွန်တော်ဒီလိုပဲမြင်တယ်ခင်ဗျာ
ဟုတ်ကဲ့ဒါပေမဲ့အခုကြားနေရတာကညီညာရေးအတွက်အလားအလာဘယ်လိုကောင်းတယ်လို့ပြောတာလက်နက်ကင်ပြစ်ပခတွေဖြစ်တယ်အပြန်လှန်တိုက်ခိုက်မှုတွေဖြစ်တယ်ဆိုတဲ့သတင်းကဒီတအောင်ပြည်သူ့လွတ်မြောက်ရေးအဖွဲ့နဲ့အများဆုံးဖြစ်နေတာကျွန်တော်တို့ကြားနေရပါတယ်သတင်းတွေထဲမှာလည်းပဲဆိုအဲ့ဒီလက်နက်ကင်ပြစ်ပခတွေရုတ်တရက်ဖြစ်နေရတဲ့အကြောင်းတွေကဘာလဲနယ်မြေသူ့နယ်မြေကိုယ်နယ်မြေဖြတ်သန်းမှုလားအဲ့ဒီဟာဘယ်လိုပြစ်ပခ
တွေအဲ့ဒါကဟုတ်ကဲ့ခင်ဗျာပြောမယ်ဆိုတော့လည်းတော်တော်ရှေးမဲ့တဘောလောက်ရှိတယ်ဒါပေမဲ့ကျွန်တော်တိုးရှင်းလို့ရင်ပြောလိုက်နေစင်တော့2005မှာဒီ PSLA ကလည်းနဲ့အတဲ့နောက်ပိုင်းမှာဦးတိန်စိန်ကအခုလက်ရှိသမရကဟိုတော့လက်နက်အပွဲအခမ်းအနားမှာမေကွန်ပြောတာတွေအများကြီးရှိပါတယ်အများကြီးလက်ကတိတွေအများကြီးပေးထားတယ်ပလောင်ဒေတာဖွင့်ပြတွေဒါတွေလုတ်ပေးမယ်ဒီနေမှုဖြစ်အောင်လုတ်ပေးမယ်မွေးစီဝါပပြောင်းဒါတွေလုတ်ပေးမယ်စသဖြင့်ပေါ့လေအများကြီးကတိတွေပေးထားတယ်ဒါပေမဲ့ဒီလက်နက်အတဲ့နောက်ပိုင်းမှာ2005ကနေဒီ2010ကြားထဲကနေကျွန်တော်တို့ပလောင်တွေကတော်တော်လေးဒုက္ခတွေရောက်သွားတယ်သူတို့ဖြစ်ကဒီမွေးစီဝါတားကောင်းတွေဖြစ်သွားတယ်မွေးစီဝါရောင်းဝယ်ဖောက်ကားမှုတွေတော်တော်လေးများသွားတယ်တော်တော်လေးများပြားသွားတယ်ပလောင်ဒေတာမှာ နောက်တစ်ခုကလည်းဒီမြမတမတော်တွေကလည်းဒီပလောင်လူလူတွေပလောင်လူငယ်တွေကိုစုစည်းပြီးတော့ပြည်သူစစ်တုံးမြမတမတော်တွေအပြင်းထန်မှလုတ်ခိုင်းတာတွေရှိတယ်ဟိုလူမှုရေးစီးပွားရေးပေါ့လေအဲအဲ့မှာချုံချုံကြပြီးတော့ပညာရေးကျမ်းမရေးလည်းဘာမှရစရာမရှိဘူးဟိုပူဆိုးတာရောမွေးစည်းဝါပိုးပြီးတော့များပြားလာတယ်အဲ့ဒါကြောင့်ကျွန်တော်တို့2009မှာဒီပလောင်ဒေတာမှာပြန်လဲလက်နဲ့ကန်လှုပ်ရှားမှုနဲ့ပြန်လဲဝင်ရောက်လာတဲ့အချိန်မှာကျွန်တော်ပလောင်လူလူကကြိုးစိုးပြီးတော့ကျွန်တော်တို့ကိုထောက်ခံတယ်ဒီအဓိကမွေးစည်းဝါတိုက်ချက်ပေးဖို့အဒီကလူလူကတောင်းဆိုတဲ့ပုံမှာလည်းဟိုအလေးထားပြီးတော့ဒီမွေးစည်းဝါကိုတိကထားကျွန်တော်တိုက်ဖြတ်နေတယ်တချို့နေရာမှာတော့ဒီတိုက်ပွဲဖြစ်တယ်ဆိုတာကတော့လေကျွန်တော်တို့လူလူစီရင်ရလို့ရင်းနဲ့ဒီမွေးစည်းဝါပညာဟောပြောရေးကိုကျွန်တော်လုပ်ရင်းနဲ့တိုက်ပွဲတွေဖြစ်တဲ့နေရာတွေလည်းတော်တော်များတယ်မွေးစည်းဝါနဲ့ပတ်သက်တဲ့ဟာတွေကဟိုမြန်မာတပ်မတော်နဲ့ဒီပြည်သူစစ်တွေကသူတို့ရဲ့ကျူးစီးပွားကိုထိခိုက်တယ်လို့ပဲမြင်တော့ကျွန်တော်အများအားလိုက်နှောက်ရက်နေတော့တိုက်ပွဲလည်းအဲ့ဒီမှာလေးဖြစ်တာတွေအများကြီးရှိတယ်
ဟုတ်ကဲ့အဲ့ဒီမူရင်းစေဝါနဲ့ပတ်သက်လို့ကတော့ဘယ်သူကလုတ်တယ်ဆိုတော့အပြန်လန်ဆွဆွဲမှုတွေအများကြီးရှိပါတယ်တိုက်ဖုံအစူရဘက်ကလည်းပဲအဲ့ဒီလက်နက်ကိုင်အင်အားစုတွေကဒီဟာနဲ့ရမငွေရှာတယ်ဘာညာဆူပြီးတော့ပြောကြပါတယ်ဒီကိစ္စကဘယ်လိုပြန်ပြောချင်ပါလဲ
ဟုတ်ကဲ့ဒါတော့သူတို့ဆွဆွဲတယ်လို့ကျွန်တော်ပြောလို့ရတယ်ကျွန်တော်တို့ဒီမှာအထောက်ထားတွေရှိတယ်မြန်မာတပ်မတော်လက်အောက်ခံပြည်သူစစ်တွေကမွေးစည်းဝါဘယ်လိုပအောင်ပတ်တဲ့မှုရှိလဲဆိုတာကျွန်တော်အထောက်ထားတွေရှိတယ်ကျွန်တော်ဘက်ကလုံးဝယုံကြည်တယ်ကျွန်တော်လုံးဝမွေးစည်းဝါတက်ဖို့မရှိဘူးကျွန်တော်တပ်ထဲမှာလည်းအဲ့လိုမျိုးပအောင်ပတ်တဲ့မှုရှိရင်လည်းကျွန်တော်ကြီးလေးတဲ့ဖြစ်တယ်ကျွန်တော်ပြေးထားတာတွေရှိတယ်ခင်ဗျာ
ကျွန်တော်စဉ်းစားမိတာကဒီတအောင်တိုင်းရင်းသားတွေအနေနဲ့မချေနှက်တဲ့အချက်တွေမွေးစည်းဝါပို့ပြီးတော့ပြန့်နှံ့နေတဲ့ကိစ္စတွေကိုမြန်မြန်ဖြည့်ရှင်းစီရင်တဲ့ကိစ္စတွေဒီခါတွေကိုပြန်လှန်လက်ညှိုးထိုးပြီးတော့အပြန်လှန်တိုက်ခိုက်တက်ဖြတ်နေကြတာနဲ့စာရင်နှီးနှိုင်းဆွေးနွေးပြီးတော့ဥပဒေဘောင်တွင်းကဆောင်ရွက်တာပုံမကောင်းဘူးလားဥပမာပြန်လုပ်မယ်ဆိုရင်နိုင်ငံတကာအဖွဲ့အစည်းလည်းဒီကတဆင့်ပါလာမှာပဲပေါ့ကုလသမဂ္ဂ UNODC တို့ဘာလို့မကောင်းနိုင်ဘူးလားခင်ဗျာဒီအချိန်မှာ
မှန်ပါတယ်ကျွန်တော်ကလည်းအဲ့ဒါကြောင့်တရားဝင်သိဆုံးဆွေးနွေးကိုကျွန်တော်လုပ်ခဲ့တယ်2013ဇူလိုင်လမှာကျွန်တော်ပြည်내အဆင့်ကျွန်တော်လုပ်ခဲ့တယ်နောက်ပြီးတော့ကျွန်တော်တို့ကပြည်내အဆင့်ကနေပြည်တော်စုအဆင့်တွေ့နိုင်ဖို့အတွက်ကဒီပြခရရဲ့လုပ်နိုင်ဖို့အတွက်ဒီလောက်ထိကျွန်တော်မျှော်မှန်းထားတာရှိတယ်ဒါပေမဲ့နောက်ပိုင်းကမြန်မာတပ်မတော်တွေအများကြီးတက်လာတယ်တစ်ဖက်မှာဝေါ်မင်းကကျွန်တော်တွေ့ဆုံဆွေးနွေးလုပ်ပြီးတော့တစ်ဖက်မှာမြန်မာတပ်မတော်တွေအများကြီးအလုံးရင်နဲ့တက်လာပြီးတော့ကျွန်တော်ထိုးစစ်တွေဆင်တယ်ကျွန်တော်တို့လုံးဝနားလို့မရတဲ့အဆင့်ထိုးစစ်တွေဆင်တယ်တစ်ဖက်ကတစ်မျိုးဟိုတောက်ကတစ်မျိုးလုပ်နေတော့ကျွန်တော်တို့ကအဲ့ဒါတွေအများကြီးတန်တရာရှိလာတယ်နောက်တစ်ခုကတစ်ဖက်မှာသူတို့ပြောတာကတော့နောက်တစ်ချိန်တွေ့ရင်လည်းလက်မှတ်ထိုးရမယ်အပြစ်ခရရဲ့လက်မှတ်ထိုးရမယ်လို့ပြောတယ်ကျွန်တော်တို့ကအဲ့လိုမျိုးအပြစ်ခရရဲ့လက်မှတ်ထိုးရမယ်မထိုးရဘူးဆိုတာကြိုတင်ပြီးတော့ condition တွေကြိုတင်ပြီးတော့တတ်မှတ်ထားတော့မဖြစ်တင်ဘူးလို့ကျွန်တော်တို့မြင်တယ်ကျွန်တော်လည်းပြန်ပြောတယ်တကယ်လို့ဟိုနောက်တစ်ချိန်တွေ့ပြီးတော့အပြစ်ခရရဲ့လက်မှတ်ထိုးမယ်ကျွန်တော်ရပါတယ်ကျွန်တော်ထိုးနိုင်တယ်ဒါပေမဲ့ကျွန်တော်တို့ကလည်း condition တစ်ခုကျွန်တော်ပေးထားတာကျွန်တော်ပြန်ပြီးတော့ဟိုထောက်ဆိုတာရှင်းတာရှိတယ်ဘာလဲဆိုတော့သူတို့ကပြန်မေးတယ်ဒီကျွန်တော်တို့ပလောင်ဒေတာမှာရှိတဲ့မြန်မာတပ်မတော်တွေကိုပြန်ပြီးတော့ဟိုဆုတ်ခွာပေးဖို့ပြန်ဆုတ်ပေးဖို့ကျွန်တော်တို့အဲ့လိုတောင်းဆိုတယ်ဆင်တော့တကယ်လို့အဲ့လိုမျိုးလိုက်လို့ပေးမယ်ဆိုရင်ကျွန်တော်လက်မထိုးဖို့တော့အခက်အခဲမရှိဘူးလို့ကျွန်တော်ပြန်ပြောတယ်အဲ့ဒါကြောင့်ဒီကတူဆုံဆွေးနွေးရတော့ဟိုကျွန်တော်တို့ဖြစ်ပင်တဲ့အခုတိုက်ပွဲတွေတောက်လျှောက်ဖြစ်နေတယ်ဆိုတာကျွန်တော်တို့ကတူတူပြန်ပြောတယ်ဆက်တဲ့ကျွန်တော်တို့ထပ်ပြီးတော့ကြောကန်တာကျွန်တော်ကြည့်ပေးနေတာတော့ကျွန်တော်တို့လည်းတိန့်ဆိုင်ကခုဒီလစက်တင်ဘာလ6ရက်နေ့ကျွန်တော်စာပို့ထားတယ်တရားဝင်စာပို့ထားတယ်ဒီအခုစစ်ပွဲတွေဖြစ်နေရတော့ရှော့နိုင်ဖို့အတွက်စစ်စင်တွေရှော့နိုင်ဖို့အတွက်ကကျွန်တော်တရားဝင်စာတွေပို့ထားတာရှိရတယ်။ဒီစာကိုလည်းကျွန်တော်မဟာမိတ်တွေတပ်ပေါင်းစုကိုလည်းကျွန်တော်မိတ်တွေပေးထားတာရှိတယ
်။ဒါကတော့တအောင်ပလောင်တပ်ဦးရဲ့ဥက္ကဋ္ဌတအိုက်ဖုံးနဲ့ဦးကျော်ဆောင်သားတို့တွေ့ဆုံမေးမြန်းထားတဲ့မျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့နားဆင်ကြရမှာကတော့သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်အခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့ American Center ရဲ့ပညာရေးအစီအစဉ်တစ်ခုဖြစ်တဲ့ iPace အစီအစဉ်မှာတင်နန်းနီးပြအဖြစ်တာဝန်ထမ်းဆောင်နေတဲ့ကိုစစ်မော်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မတ်မိုးဖြူကစီစဉ်ပြီးတော့တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
တော့နိုင်ငံရေးသိပ္ပံကိုလေ့လာနေတဲ့ဟိုလေ့လာသူတယောက်အနေနဲ့ဆိုလို့ရှိရင်တော့ဗောနော်ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့မြန်မာနိုင်ငံပြည်ပြင်ကြောင်းလေးကာလမှာကျွန်တော်တို့နိုင်ငံရေးသမားတွေအနေနဲ့ကျွန်တော်တို့ political virtue လို့ခေါ်တဲ့နိုင်ငံရေးကိုရှင်တရားရှိဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ယုံကြည်ရတဲ့အကြောင်းရင်းလေးတွေလည်းကျွန်တော်မှာရှိပါတယ်ကျွန်တော်တို့ဒီနိုင်ငံရေးကိုရှင်တရားကောင်းမှုဆိုတာကတော့ဒီနိုင်ငံရေးသမားတွေအနေနဲ့ပေါ့နော်သူတို့ရဲ့ကိုယ်သူစီးပွားသူတို့ရဲ့ပါတီ တို့ရဲ့အဖွဲ့အစည်းတွေရဲ့အကျိုးစီးပွားတွေကိုဟိုဥထိတ်မထားပဲနဲ့ပြည်သူလူထုရဲ့အကျိုးစီးပွားနိုင်ငံတစ်ခုလုံးရဲ့အကျိုးစီးပွားကိုဥထိတ်ထားပြီးတော့ဆောင်ရွက်နိုင်တဲ့ဆောင်ရွက်ကြိုးတဲ့ကျွန်တော်တို့နိုင်ငံရေးအကျင့်ဒီလားနိုင်ငံရေးကိုရှင်တရားကိုပဲကျွန်တော်ပြောတာဖြစ်ပါတယ်ဆိုတော့ဒီကျွန်တော်တို့ဒီနိုင်ငံရေးကိုရှင်တရားကောင်းမွန်တဲ့နိုင်ငံရေးသမားတွေဘာဖြစ်လို့လိုအပ်ရတာလဲဆိုတော့ကျွန်တော်တို့ဒီမိုကရေစီစနစ်နဲ့သွားတဲ့အခါမှာဒီမိုကရေစီစနစ်မှာကျွန်တော်တို့လူအများစုရနေပြီးတော့နိုင်ငံချင်းတဲ့အလေးထားလေးတွေလည်းဆက်ပါလာတတ်ပါတယ်အဲဒီလိုအချိန်ခါမျိုးမှာနိုင်ငံရေးသမားတွေကမိမိတို့ရဲ့ရှင်ပေါ်ကြောကြားမှုမိမိတို့ရဲ့လူထုကြားမှာရှင်ပေါ်ကြောကြားမှုဆိုတဲ့အရာကိုမငဲ့ပါဖဲနဲ့မှန်တာကိုမှန်တဲ့အတိုင်းပြည်သူလူထုကိုရဲဘုံကိုချပြဖို့လိုအပ်ပါတယ်အဲဒီလိုမျိုးချပြမှသာဖြင့်ကျွန်တော်တို့ဒီမိုကရေစီကရှေ့ကိုကျွန်တော်တို့ဒီလိုဆက်ချာကိုဟိုရှေ့ကိုတက်နိုင်နိုင်မှာဖြစ်ပါတယ်ကျွန်တော်တို့ထင်တာတဲ့ဥပမာကိုပြောရမယ်ဆိုလို့ရှိရင်ကမ္ဘာမှာထင်တာတဲ့ဥပမာကိုကျွန်တော်တို့ခုပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့အမေရိကန်ပြည်အောင်စုရဲ့ဒုတိယမြောက်သမ္မတကြီးဂျွန်အဒမ်ဆိုတော့ဆိုတော့အဲ့ဒီကာလတုန်းကဆိုလို့ရှိရင်ကျွန်တော်တို့ American Republic က American ပြည်အောင်စုဟာအင်တာနက်နဲ့တွေ့တဲ့ကာလဖြစ်ပါတယ်။အဲ့ဒီအချိန်မှာကျွန်တော် Adams ကပြင်းပြင်းနဲ့စစ်ပြီးဖို့သူ့အနေနဲ့မြင်းချက်ထုတ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်မှာစီဂျူလူလူကပြင်းပြင်းနဲ့စစ်ပြီးဆိုချင်တာပါသမရာကြီးကို။ဒါပေမဲ့သမရာကြီးကသူ့နိုင်ငံရဲ့သူ့လူမျိုးကောင်းကျိုးသူ့ပြည်သူလူထုရဲ့ကောင်းကျိုးရှေးရီးကိုမျှော်တွေးပြီးတော့ပြည်သူလူထုရဲ့လက်တလောဆန္ဒကိုအခြေခံပြီးတော့မလုကင်ခဲ့ပဲနဲ့အမျှော်မြင်ရှိရှိနဲ့ဆုံးဖြတ်ခဲ့တဲ့အတွက်ကျွန်တော်လည်းအမေရိကန်ပြည်တော်စုဟာပြင်းပြင်းနဲ့စစ်မီးတွေကိုရောက်သွားရောက်မသွားခဲ့ဘူးပေါ့နော်။ဆိုတော့အဲ့ဒီဥပမာမှာကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုရဲ့တက္ကသိုလ်ဆန္ဒကိုဦးစားမပေးဘဲနဲ့သူ့ရဲ့နိုင်ငံရေးအချင်းဒီလာကိုယုံယုံကြည်ကြည်နဲ့ပြည်သူလူထုအတွက်ဆုံးဖြတ်ခဲ့တဲ့ကျွန်တော်တို့သာရကတစ်ခုကိုတွေ့ရပါတယ်။ဒါပေမဲ့အကျိုးဆက်အနေနဲ့ကတော့သူ့ရဲ့ဒုတိယမြောက်သမရတတ်တန်ကိုသူ့အနေနဲ့ဆွံ့လုပ်ခဲ့ရပါတယ်။ဒါပေမဲ့လည်းသူဟာဒါကိုရဲရဲဝံ့ဝံ့ရင်ဆိုင်ပြီးတော့သူ့ရဲ့ဆုံးဖြတ်ချက်ကိုသူဒီကဘုံနဲ့ရှောင်နိုင်ခဲ့ပါတယ်ဆိုတော့ဒီဥပမာကိုကြည့်ပြီးတော့ကျွန်တော်တို့ဒီမိုကရေစီအင်တာမနုနယ်တဲ့မြန်မာနိုင်ငံမှာလည်းအဲ့ဒီလိုမျိုးနိုင်ငံရေးကိုယ်ကျင်းဒီလာနိုင်ငံရေးကိုယ်ကျင်းတရားကောင်းမွန်တဲ့နိုင်ငံရေးသမားတွေအများအများလိုအပ်ပါတယ်အဲ့ဒီလိုမျိုးနိုင်ငံရေးသမားတွေပေါ်ပေါက်လာမှသာလေကျွန်တော်တို့ရဲ့ဒီမိုကရေစီအပြောင်းလဲဟာရှေ့ကိုရောက်တဲ့ရောက်ပြီးတော့ကျွန်တော်တို့ရှိလာတဲ့အခက်အခဲတွေကိုလည်းကျွန်တော်တို့အအောင်မြင်မြင်နဲ့ကြော်လွားနိုင်မှာဖြစ်ပါတယ်ဆိုတော့ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့ဒီမိုကရေစီအပြောင်းလဲသွားနေတဲ့နိုင်ငံတစ်ခုမှာကျွန်တော်တို့ဒီနိုင်ငံရေးကိုကျင့်ပြီလားနိုင်ငံရေးကိုကျင့်တရားကောင်းမွန်တဲ့နိုင်ငံရေးသမားတွေအများအများလိုအပ်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့မန်မိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
American နိုင်ငံကနိုင်ငံရေးပါတီစီနှစ်ခုစလုံးကအထင်ကရပုံကိုယ်တွေနဲ့ဖွဲ့စည်းထားတဲ့ Washington အခြေစိုက် Woodrow Wilson Center ကပေးတဲ့ Radio Democracy ဆုကိုလက်ခံရရှိသူတွေရဲ့ဂုဏ်သုဆောင်အမည်စင်းထဲမှာယူကရိန်းနိုင်ငံလွတ်တော်အမှန်လည်းဖြစ်အရင်ကသတင်းတောက်တူဦးလည်းဖြစ်ခဲ့မှုတဲ့ Mustafa Niyam ကိုရွေးချယ်ထည့်သွင်းလိုက်ပြီးဖြစ်ပါတယ်။ Romania နိုင်ငံက Democracy အရေးတက်ကြွလှရှားသူနိုင်ငံရေးခေါင်းဆောင်ဤယုံရာတီယိုရဲ့အမည်နဲ့ပြုလုပ်ထားတဲ့ဒီစုကိုမြန်မာဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်ရုရှားနိုင်ငံကအိုလက်ကော့စလော့စကီနဲ့တခြားဒီမိုကရေစီအရေးတက်ကြွလှရှားသူတွေကိုရွေးချယ်ချီးမြှင့်ခဲ့ပြီးဖြစ်ပါတယ်။မူစတာဖာနီယမ်ဟာအာဖဂန်နစ္စတန်နိုင်ငံသားဖခင်ဖြစ်သူနဲ့အီရန်နိုင်ငံသူမိခင်တို့ကမွေးဖွားလာသူဖြစ်ပြီးအသက်17နှစ်အရွယ်မှာယူကရိန်းနိုင်ငံ KF မြို့ကိုရွှေ့ပြောင်းနေထိုင်ခဲ့တာဖြစ်ပါတယ်။မစ္စတာနီယမ်ဟာအထင်ကရသတင်းတောက်တဦးဖြစ်သလိုယူကရိန်းနိုင်ငံရဲ့ပထမအဆုံးသောအင်တာနက် TV channel ကိုစတင်တည်ထောင်ခဲ့သူဖြစ်ပြီး KF မြို့ကမေတန်ရင်ပြင်မှာလူထုအုံကြွမှုကြီးဖြစ်ပေါ်အောင်အစပြုခဲ့သူလို့တင်စားခေါ်ဝေါ်ခံရသူလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံဥရောပသမ္မတကနဲ့ပေါင်းစည်းမဲ့ကိစ္စကိုသမ္မတဗစ်တာယာနူကိုဗစ်ချ်အနေနဲ့တမင်လမ်းကြောင်းလွှဲလိုက်တဲ့ကိစ္စအပေါ်ဆန့်ကျင်ကန့်ကွက်ကြဖို့ Facebook Internet စာမျက်နှာမှာ2013ခုနှစ်တုန်းကသူရေးသားလိုက်တဲ့စာကနေယူကရိန်းနိုင်ငံအတွင်းဆန္ဒပြမှုတွေဖြစ်ပေါ်ခဲ့တာပါ။သမရရဲ့အဲ့ဒီလောက်ရက်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ယူကရိန်းနိုင်ငံသားတွေမိတန်ရင်ပြင်မှာစူဝေးဆန္ဒပြကြဖို့သူကဆော်ဩခဲ့တာပါ သူပြောတဲ့အတိုင်းလူလူကြီးဟာစုဝေးရောက်ရှိခဲ့ကြပါတယ်အဲ့ဒီနောက်ပိုင်းဖြစ်ခဲ့တဲ့လူလူဆန္ဒပြပွဲတွေကိုအစိုးရကအကြမ်းဖက်ဖြိုခွင်းခဲ့တာအတိုက်ခံအင်အားစုတွေနဲ့စစ်စညှိနှိုင်းအဖြစ်ရှာဖို့ပြက်ကွက်ခဲ့တာနဲ့ဒီမိုကရေစီနဲ့ဆန့်ကျင်တဲ့ဥပဒေတွေလွတ်တော်ကပြဋ္ဌာန်းခဲ့တာတွေကြောင့်တမရယာနုကိုဗစ်အစိုးရလည်းပြုတ်ကျသွားခဲ့ပါတယ်။ဒါပေမဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖြစ်ပေါ်စေဖို့အတွက်လှုပ်ဆောင်တဲ့နေရာမှာမစ္စတာနေယမ်အနေနဲ့ဆန္ဒပြပွဲတွေနဲ့တင်းတိမ်နေကြတာမဟုတ်ပါဘူး။ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေမှာလူထုလှုပ်ရှားမှုနဲ့တင်ရပ်တန့်မနေပဲနိုင်ငံရေးအရာပါဝင်လှုပ်ဆောင်ဖို့လိုတယ်လို့ယူဆတဲ့အတွက်လွတ်တော်ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြနေတာမှာရွေးကောက်တင်မြောက်ခံခဲ့ရသူဖြစ်ပါတယ်ဝူဒရိုးဝီလ်ဆန်ဌာနမှာပြုလုပ်တဲ့စုပွဲဝဲအခမ်းအနားမှာဥရောပနဲ့ယူရေးရှားဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဗစ်တိုးရီယာနူလန်းကမစ္စတာမူစတာဖာနေယမ်ကိုမိတ်ဆက်ပေးခဲ့ပါတယ်မစ္စတာနေယမ်ဟာအပြောနဲ့တယ်မဟုတ်ပဲအလုံးနဲ့ပါတက်တည်ပြနေသူဖြစ်တဲ့အကြောင်းပုံမကျပြနဲ့ပြည်ပြင်ပြောင်းလဲမှုတွေဖြစ်ပေါ်ရေးအတွက်လက်တွေ့လှုပ်ဆောင်နေတဲ့နိုင်ငံရေးသမားအစ်တွေပေါ်ထွက်လာပြီးဖြစ်ကြောင်းယူကရိန်းနိုင်ငံမှာငြိမ်းချမ်းရေးလိုအပ်နေသလိုငြိမ်းချမ်းရေးလည်းရှိတဲ့အကြောင်းယူကရိန်းနိုင်ငံရဲ့ဂုဏ်သိက္ခာပြန်လည်ရရှိဖို့ပြည်ပြင်ပြောင်းလဲရေးတွေဖြစ်ပေါ်စေဖို့မိဒန်ရင်ပြင်ကအဟိတန်တွေကိုဖြေချပေးဖို့နိုင်ငံရေးသမားအစ်တွေလိုအပ်နေကြောင်းအဲ့ဒီလိုအပ်ချက်တွေကိုမူစတာဖာကဆောင်ရွက်ပေးသွားမှာဖြစ်တဲ့အကြောင်းလက်ထောက်နိုင်ငံသားရေးဝန်ကြီးဗစ်တိုးရီယာနူလန်ကပြောကြားသွားကြပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
တို့ရရှိနေအခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ် VOA အမေရိကန်အတန်ကနေကြာသပတေးနေ့မနေ့ဖက်အခုထုတ်လွှင့်နေတဲ့အစီအစဉ်တနာရီစာအုပ်နားဆင်ခြင်းမရလဲရသူတွေအတွက်မနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစောဝင်းလှိုင်ကတလှည့်ကြီးညာပေးပါဦးမယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးမတ်လစ်ပတ်ဟာဆိုမျိုးမှာလက်နက်ကင်လူတဦးရဲ့တိုက်ခတ်ခြင်းခံလိုက်ရပြီးဒဏ်ရာရသွားပါတယ်အသက်40နှစ်အရွယ်သမ္မတကြီးလစ်ပတ်ကိုဆေးကုသမှုပေးဖို့အတွက်ဆေးရုံကိုခေါ်သွားကြောင်းဒေသခံသတင်းတွေမှာဖော်ပြကြပါတယ်သူမျက်နှာမှာဒဏ်ရာရသွားပြီးသွေးတွေထွက်ကျနေပေမဲ့ဆေးရုံကိုသွားဖို့အတွက်အပြင်ကိုသူ့ဟာသူလမ်းလျှောက်ထွက်လာတဲ့ပုံတွေကိုလည်းဒေသခံသတင်းတွေမှာဖော်ပြကြပါတယ်သူမြန်နာညာဘက်အချမ်းကိုဓာတ်နဲ့အလိခံလိုက်ရခြင်းဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒဏ်ရာကဘလောက်ပြင်းနေဆိုတော့အတိအကျမသိရသေးပါဘူး။တာမကြီးလစ်ပတ်ကိုအခုဆေးရုံမှာကုသမှုပေးနေကြောင်းသူအခုလိုဘာကြောင့်တိုက်ခိုက်ခံရတယ်ဆိုတော့ကိုမသိရသေးကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်အမျိုးသမီးမယ်ရီဟက်က CNN ရုပ်မြင်သံကြားကတစ်ဆင့်ပြောကြားခဲ့ပါတယ်။သူ့ဒဏ်ရာတွေဟာအသက်အန္တရာယ်မဖြစ်နိုင်ကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့အပြည့်စုံသိနေအောင်စုံစမ်းစစ်ဆေးသွားမှာဖြစ်ကြောင်းမယ်ရီဟက်ကပြောပါတယ်။ Kim ဆိုတဲ့နာမည်တစ်လုံးသာတီးခွင့်ရသေးတဲ့သူကတိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့လည်းတောင်ကိုရီးယားယုံဟပ်သတင်းမှာဖော်ပြထားပြီးသူ့ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီလို့ဆိုပါတယ်။တိုက်ခိုက်မှုပြုလုပ်တဲ့အချိန်တောင်နဲ့မြောက်ကိုရီးယားတို့ပေါင်းစည်းသင့်နေဆိုပြီးအဲ့ဒီလူကအော်ဟစ်ခဲ့တယ်လို့ဆိုပါတယ်။ရန်ဘက်တောင်နဲ့မြောက်ကိုရီးယားနိုင်ငံအကြားကနေဆက်ဒေသဟာကမ္ဘာမှာလက်နက်ကင်တပ်ဖွဲ့အင်အားအများဆုံးရှိနေတဲ့နေရာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ရန်ကကာကွယ်ဖို့အတွက်အမေရိကန်တပ်ဖွဲ့အင်အား18,500တောင်ကိုရီးယားမှာချထားပြီးအဲ့ဒီအမေရိကန်တပ်ဖွဲ့တွေရှိနေခြင်းဟာတောင်နဲ့မြောက်ကိုရီးယားနိုင်ငံပေါင်းစည်းရေးအတွက်အဟံတားဖြစ်တယ်လို့တောင်ကိုရီးယားလူမျိုးတချို့ကကိုရီးယားလူမျိုးတချို့ကယူဆနေကြတာဖြစ်ပါတယ်အတိုက်ခံခေါင်းဆောင်ဘော်ရစ်နင်ဆော့ဖ်အသက်ခံလိုက်ရတာဟာရုရှားနိုင်ငံအတွက်အရှက်ရစရာကောင်းတဲ့ဖြစ်ရဖြစ်ကြောင်းရုရှားသမ္မတဗလာဒီမီပူတင်ကပြောကြားလိုက်ပြီးနာမည်ကြီးပုဂ္ဂိုလ်တွေတက်ခံရတာအထူးသဖြင့်နိုင်ငံရေးရွယ်ချက်နဲ့လှုပ်ကြံတပ်ပြတ်ခံရတဲ့အမှုတွေကိုအယုံဆိုင်စုံစမ်းစစ်ဆေးကြဖို့ရဲတပ်ဖွဲ့ကပို့ထိုးနေကညွှန်ကြားလိုက်ပါတယ်။ပြီးခဲ့တဲ့လကမင်းစမီယိုမှာသဘောတူညီမှုရခဲ့တဲ့ယူကရိန်းပြစ်ခတ်ရေးဆိုင်သဘောတူညီချက်ကိုရုရှားကဆက်ပြီးချိုးဖောက်နေမယ်ဆိုရင်ရုရှားကိုနောက်ထပ်စီးပွားရေးပိတ်ဆို့ဖို့နိလန်သစ်တွေကိုအမေရိကန်ကစဉ်းစားနေတယ်လို့ထိတ်တန့်အမေရိကန်အရာရှိတူကပြောကြားလိုက်ပါတယ်ခင်ဗျာ
။ဒါကတော့ထိတ်တန့်ရောက်နောက်ဆုံးနိုင်ငံတကာသတင်းအချင်းချုပ်ကိုကိုယ်စားဝန်လိုင်ကြီးညာတော့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ဒေရယ်စမစ်ဖြစ်ပါတယ်ကျွန်တော်ဆံမိုးပေးပါညနေဘက်6နိုင်ကိုရနေ9နိုင်ထိထုတ်လိမ့်မယ်အစီအစဉ်ဒီကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.